to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ10ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30.40-48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါလိမ့်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုရဲမင်းထုတ်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါပြတ်ကျသွားတဲ့ယူကရိန်းလေရင်ကိုအီရန်ကမှားယွင်းပစ်ချလိုက်မိတာဖြစ်နိုင်ခြင်းရှိတယ်ဆိုတဲ့သုံးသပ်ချက်ပေါ်ဒေါ်နယ်ထရမ့်ကတန်တရားစကားဆိုပါတယ်မြကြီးနားမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဟာဂျာဇာဘီနီက KBC ဥက္ကဋ္ဌနဲ့တွေ့ပြီးငင်းချမ်းရေးအပါအဝင်ကိစ္စရဲ့အတော်များများပေါ်ဆွေးနွေးပြောဆိုကြပါတယ်ရောက်ပိုင်းမှာမိတ်သုံးဘွဲကငင်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖွဲ့ခြင်းမတက်ဖဲမဟာမိတ်တစ်ဖွဲ့လိုအနေနဲ့ပဲတက်မယ်လို့ထပ်ပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပညာရေးဝန်ကြီးဌာနကအခြေခံပညာကျောင်းတွေရဲ့စာသင်ချိန်ကိုတလတိုးလိုက်တာနဲ့ပတ်သက်လို့ကန့်ကွက်မှုတွေပေါ်နေပါတယ်
။သင်ရိုးကလည်းရှိရသူကဖေဖော်ဝါရီကြီးပဲပြီးရဲ့သင်ရိုးတွေကြီးပဲလေ။ဟာမက်ဆာလေးတိုးလိုက်မှဆိုမက်ဆာတလလုံးမှသင်မဲ့သင်ရိုးကျွန်တော်စီမှာမရှိဘူး။ပြီးတော့ဆရာသမားတွေ
ကဒီကျောင်းသတင်းတွေပြပြချင်းနားဆင်ရဖို့ရှိတယ်လို့အီရန်အမေရိကန်တင်းမာမှု80အခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းတဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းလေကြောင်းလိုင်းကခီးတရင်လေရင်ကိုအီရန်ကမတော်တဆပစ်ချလိုက်တာမျိုးဖြစ်နိုင်ခြေရှိတယ်ဆိုတဲ့အပေါ်တန်ရရှိတဲ့သဘောမျိုးသမ္မတဒေါ်နယ်ထရမ့်ကလူသိရှင်ကြားပြောပါတယ်ယူကရိန်းလေကြောင်းလိုင်းလေရင်ခီးစဉ်အမှတ်9နှစ်ပြတ်ကျသွားတာဟာလေယောင်ရောက်ကအမားတစ်ခုခုလုံးမိတာမျိုးဖြစ်နိုင်ပါတယ်ဒါဟာစပိုင်းဆိုင်ရာချိုးယင်းမှုကြောင့်လို့တချို့ကပြောပါတယ်ကျွန်တော်ကိုယ်တိုင်ရဲ့အမြင်ကတော့ဒါဟာမေကွန်းထုတ်ဆရာတော့မလို့ဘူးလို့ထင်ပါတယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ်ဒေသဆန်တော်ချိန်ဗိုလ်ဒူးနေမနဲ့အစောပိုင်းကပြန်တက်သွားတဲ့ Boeing 737-800 လေယာဉ်ဟာအမြင့်ပေ 8,000 နီးပါးမှာအင်ဂျင်ပိုင်းဆူဆူရွာချိုးယွင်းမှုကြောင့်ပျက်ကျသွားတာလို့အီရန်တာဝန်ရှိသူတွေကအခိုက်အမာပြောထားပါတယ်။ယူကရိန်းနိုင်ငံကီယက်မြို့ကိုထွက်ခွာသွားတဲ့လေယာဉ်ပေါ်ပါလူ196ဦးသေလုံးသေဆုံးသွားပြီးအဲ့ဒီအထက်မှာကနေဒါနိုင်ငံသား63ယောက်ပါပါတယ်။ဒါပေမဲ့လေယာဉ်ဟာရုရှားလို့မြေပြင်ကဝေဟင်ပစ်ဒုံးကျည်မတော်တဆထိမှန်ပြီးတော့ပျက်ကျသွားတယ်ဆိုတာဂျူရူးကရတဲ့အချက်လက်တွေနဲ့ရုပ်ပုံတွေကိုဆန်းစစ်ပြီးအမေရိကန်တာဝန်ရှိသူတွေကတုံ့တက်ထားတယ်လို့အမေရိကန်ဆိုရသတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။လေယာဉ်ကိုအီရန်ကပစ်ချလိုက်တယ်ဆိုတာသူအခိုင်အမာယူဆတယ်လို့အမေရိကန်တာဝန်ရှိသူတူက VOA ကိုအတည်ပြုပြောဆိုပါတယ်
။ထာတူဖြစ်ပဲ့ဒိန်းဒုံးကြီးတွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ဖို့အီရန်နိုင်ငံမှာရည်ရွယ်ချက်ရှိခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အီရန်နိုင်ငံအတွင်းကအမေရိကန်တပ်စခန်းတစ်ခုကိုချေရွယ်ပစ်လွတ်ခဲ့တဲ့အီရန်တို့ရဲ့ဒုံးကြီးတွေဟာအမေရိကန်တပ်သားတွေအသက်သေဆုံးဖို့ရည်ရွယ်ခဲ့တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကဂျာတာဘရီနီက MPC နဲ့တွေ့ဆုံမေးမြန်းကမှပြောလိုက်တာပါ။ထောက်လိုင်းရေးသတင်းတွေအရအထောက်အထားတွေရှိတယ်လို့လည်းသူကဆိုပါရယ်။ဒါပေမဲ့အမေရိကန်နဲ့ဆက်ဆံရေးတင်မာတွေရဲ့အီရန်နိုင်ငံဟာနောက်ဆုတ်သွားခဲ့ပုံရတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗိုလ်ဒုံးနေကသူ့ရဲ့မေးခွန်းမှာတော့ထည့်သွင်းပြောကြားထားခဲ့ပါရယ်။ဒုတိယသမ္မတပန့်စ်ရဲ့ပြောကြားချက်ဟာအမေရိကန်ပူးထွက်စီဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမိုက်မာလီပြောတာနဲ့လည်းထပ်တူကြားနေပါရယ်။ဗိုလ်ချုပ်ကြီးမတ်မိုင်လီကလည်းအီရန်တို့ပစ်ခတ်တဲ့ဒုံးကျည်တန်းခံရတဲ့နေရာတပ်ဖွဲ့တွေနဲ့လက်နက်ကိရိယာတူလောင်ထားရှိတဲ့နေရာတွေနဲ့တိတ်ကိုနီကတ်လုံးနာရဲ့သူကြားသည့်မြင်သိရကြတဲ့အရာစစ်စခန်းအဆောက်အုံတွေကိုပျက်စီးဖို့နဲ့တပ်ဖွဲ့ဝင်တွေကိုတည်စေဖို့လည်းကာကွယ်ရေးဌာနမှလုပ်တဲ့သတင်းစာရှင်းလင်းတွေမှာဗိုလ်ဒုံးတွေကပြောကြားထားခဲ့ပါတယ်ခင်ဗျာ
တမရဒေါ်နယ်ထရမ့်ပေါ်ပေါ်တရားစစ်ဆေးမှုစတင်နိုင်ဖို့အတွက်အောက်လူတော်မှဆုံးဖြတ်ထားတဲ့ဆွဲချက်နှစ်ခုကိုမကြာခင်မှာပေးပို့ဖို့ရှိတယ်လို့အောက်လူတော်ဥက္ကဋ္ဌနန်စီဘလိုစီကကြာတာပရီနေ့မှာပြောပါတယ်ဒါပေမဲ့တရားစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မလဲဆိုတာအထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကသူ့ကိုအရင်ဆုံးပြောပြရမယ်လို့ထပ်ပြီးတောင်းဆိုပါတယ်။အချိန်တခုမှာတော့တရားစစ်ဆေးမှုကိုဘယ်လိုလုပ်ဆောင်မလဲဆိုတာသိရဖို့ကျွန်တော်တို့မျှော်လင့်ပါတယ်လို့ Mrs. Pelosi ကသတင်းထုတ်တွေကိုပြောပါတယ်။အစားကလေးကကျွန်တော်ပြောထားသလိုပဲကျွန်တော်တို့စီကကိုယ်စားလှယ်တွေကိုလွှတ်ဖို့ရမှာအခင်းအကျင်းကိုကျွန်တော်တို့သိရဖို့လိုပါတယ်။ဒါကမတရားတောင်းဆိုတာပါလားလို့လည်း Mrs. Pelosi က2020ပြည့်သမ္မတရွေးကောက်ပွဲတွေသူ့ရဲ့ပြိုင်ဘက်တဦးဖြစ်သူဒုသမ္မတဟောင်း Joe Biden ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းကိုဖိအားပေးပြီးသမ္မတလုပ်ပိုင်ခွင့်အာဏာကိုအလွယ်သုံးစားလုပ်ခဲ့မှုယူကရိန်းနဲ့ဆက်ဆက်တဲ့လုံဆောင်ချက်တွေအပေါ်ကွန်ဂရက်လွှတ်တော်ကစုံစမ်းစစ်ဆေးဖို့ကြိုးပမ်းချက်တွေကိုဟန်တားနှောက်ယှက်မှုနဲ့သမ္မတထရမ့်ပေါ်ဆွဲချက်တွေကိုပြီးခဲ့တဲ့လမှာအောက်လွှတ်တော်ကအတည်ပြုထားတာပါဒါပေမဲ့လည်းထရမ့်အစိုးရအဖွဲ့တွေကတာဝန်ရှိသူတွေအထက်လွှတ်တော်တရက်ခွင်မှာလာရောက်ထွက်ဆိုရေးဒီမိုကရက်တွေရဲ့တောင်းဆိုချက်ကိုအထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကသဘောမတူတာကြောင့် Mrs. Pelosi ကဆွဲချက်တွေကိုမပို့သေးဘဲစိုင်းထားတာဖြစ်ပါတယ်
ဂျာမနီဝန်ကြီးချုပ်အန်ဂျယ်လိုမာကေဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့လာမယ့်စနေနေ့မှာမော်စကိုမြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအီရန်ရေးတင်းမာမှုတွေချော့ချဖို့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပေါ်ရှိပါတယ်။အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့ကကတ်စ်တပ်ဖွဲ့ရဲ့တမ်းမူဘူဂျူကတ်ဆမ်ဆိုလမန်နီကိုအမေရိကန်တို့ကဒရုန်းနဲ့တပ်ဖြတ်ခဲ့ပြီးတဲ့နောက်အီရန်ကလည်းအီရက်ကအမေရိကန်တပ်စခန်းတစ်ခုကိုတာတူပစ်ဒုံးကျည်တွင်နဲ့ဂလတ်စားချီတိုက်ခတ်ခဲ့တာကြောင့်အခြေအနေတင်းမာနေဆဲဖြစ်ပါတယ်။ဂျာမနီနဲ့ရုရှားကောင်းဆောင်တို့ကြားနောက်ထပ်ဆွေးနွေးပွဲကိစ္စတစ်ခုကတော့ယူကရိန်းကိစ္စဖြစ်ပြီးရုရှားကနေဂျာမနီကိုတင်ပို့မဲ့သဘာဝတံငွေတွေကိုယူကရိန်းကိုဖျက်ဖို့မဲ့ Nord Stream 2 pipeline ရှိရေးကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ရုရှားသမ္မတပူတင်ဟာဒီသတင်းပတ်ထဲအရှေ့တိုင်းဒေသကနေပြန်ရောက်ပြီးတဲ့နောက်မှာဂျာမနီဝန်ကြီးချုပ်မာကယ်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ပူတင်ဟာအင်ကာနေမှာဆီးရီးယားနိုင်ငံကိုရှာရှာပါပါသွားရောက်ခဲ့ပါတယ်။2015ခုနှစ်ကဆီးရီးယားပြည်တွင်းစစ်တဲရုရှားနိုင်ငံပါဝင်ပတ်သက်ပြီးတဲ့နောက်ဒုတိယအကြိမ်သွားခဲ့တာပါ။အရှေ့တိုင်းဒေသကအခုလက်ရှိအီရန်အခြေအနေဟာသမ္မတပူတင်ကိုငြိမ်းချမ်းရေးတိစောက်သူအဖြစ်အခွင့်အလမ်းပေးလာခဲ့တယ်လို့ The Henry Jackson Society ကသုံးသပ်သူ Andrew Foxer ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်မာကယ်ရောရုရှားသမ္မတပူတင်မှာ2015ခုနှစ်မှာအီရန်နဲ့လက်မှတ်ရေးထိုးခဲ့တဲ့ JCPOA စာချုပ်ကိုလက်ခံရင်းကျင်းနေကြသူဖြစ်ကြပြီးအဲ့ဒီစာချုပ်ဆက်လက်အသက်ဝင်ရေးကြိုးပမ်းနေကြတာဖြစ်ပါတယ်။ American သမ္မတ Donald Trump ကတော့အဲ့ဒီစာချုပ်ကနေ2018ခုနှစ်ကနှုတ်ထွက်ခဲ့ပါတယ်ခင်ဗျာ
VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေတောက်ကြနေမနေ့ဖက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဇာတာရီနေ့ကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာကလမ်ဆမ်ဆွန်နဲ့တွေ့ဆုံပါတယ်။ပြည်ဆောင်ချိန်တွင်20ရာစုပင်လုံးညီလာခံကိစ္စ၊ဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဒေါက်တာကလမ်ဆမ်ဆွန်က VOA ကိုပြောပါတယ်။ကချင်ပြည်နယ်တွင်းမှာစစ်ဘေးဆောင်ထွက်ပြေးနေရသူတွေနေရာပြန်ရေးကိစ္စနဲ့ပတ်သက်လို့သူတို့တွေနေရာရင်းမပြောင်းခင်တမတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေအကြားအရင်ဆုံးအပြည့်ရဲ့လက်မှတ်ထိုးဖို့ဒေါအောင်ဆန်းစုကြည်ကိုအကြံပြုခဲ့တယ်လို့လည်းဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်။ဒေါ်လိုင်းကောင်စီခေတ်ကပြည်သူပိုင်သိမ်းခံခဲ့ရတဲ့ဘာသာရေးအဆောက်အဦတွေနဲ့ပတ်သက်လို့ပြန်စင်းစားပေးဖို့လည်းတင်ပြခဲ့တယ်လို့ပြောပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဘာသာရေးဆိုင်ရာတရားမျှတမှုနဲ့ပတ်သက်လို့မူဝါဒပိုင်းအရလုပ်ပေးနိုင်တာတွေရှိတဲ့အကြောင်းပြောဆိုပါတယ်။လက်ရှိမှာအစိုးရအနေနဲ့20ရာစုပင်လုံးညီလာခံကိုအကောင့်အထည်ဖော်လုပ်ဆောင်နေတဲ့အကြောင်းနဲ့2008အခြေခံဥပဒေကိုပြင်ဆင်ရေးအားလုံးပူးပေါင်းပါဝင်ဖို့တိုက်တွန်းဆွေးနွေးခဲ့တယ်လို့ဒေါက်တာကလမ်ဆန်ဆွန်ကပြောပါတယ်။KBC ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆွန်ဟာအမေရိကန်သမ္မတနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အကြောင်းပြောဆိုခဲ့မှုသူဖြစ်တယ်လို့အဲဒီနောက်ပိုင်းတမ်းမတော်ဘက်ကတရားစွဲဆိုခံခဲ့ရမှုသူလည်းဖြစ်ပါတယ်။နောက်ပိုင်းမှာတော့တရားစွဲဆိုချက်ကိုတက်ကပြန်ရုပ်သိမ်းခဲ့တာပါ။ဒီကနေ့ကျင်းပမဲ့ကချင်ပြည်နယ်နေ့အခမ်းအနားတက်ဖို့ဒေါက်ဆန်းစုကြည်မြကြီးနားမှာရောက်လာဖြစ်ပါတယ်
။ဇန်နဝါရီလ10ရက်နေ့ကကျင်းပခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးညှိနှိုင်းစီဝေး GICM အဖွဲ့အမိန်ကောင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်က NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့လိုအပ်ရင်တစ်ဖွဲ့ချင်းစီကြားတီးကြားဆွေးနွေးနိုင်ဖို့အစိုးရကနေတကားဖွင့်ထားတယ်လို့ပြောခဲ့ပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ရက်အတိကျမတိရသေးပေမဲ့လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးတပ်မတွေစဲမြောက်ပိုင်းအမားမိတ်အဖွဲ့တွေအနေနဲ့ကတော့တစ်ဖွဲ့ချင်းဆွေးနွေးမှာမဟုတ်သလိုမူလသဘောထားအတိုင်းပဲတပေါင်းစုအနေနဲ့ပဲဆွေးနွေးမယ်လို့သဘောထားရှိနေကြပါတယ်။ရခိုင်လက်နက်ကအေးပြောခွင့်ရခိုင်ဒုက္ခကမြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တဖွဲ့ချင်းမဆွေးနွေးဘဲတပ်ပေါင်းစုအနေနဲ့ပဲဆွေးနွေးမယ်ဆိုတဲ့ကြေညာချက်ထုတ်ပြန်ထားပြီးအဲ့ဒီမူအတိုင်းပဲဆက်လက်ပြီးတော့ရည်တည်သွားမယ်လို့ VOA ကပြောပါတယ်။ TNLA ပြန်ကြားရေးတာဝန်ကဘူမူတာအိုက်ကျော်ကတော့နိုင်ငံရေးဆွေးနွေးဖို့အတွက်အဖွဲ့ရွေးချယ်မနေဘဲနဲ့အားလုံးပါဝင်ဖို့အတွက်ဖိတ်ခေါ်ဆွေးနွေးသွားလို့ရှိပြီးပြီးခေရောက်မှာပါလို့ပြောပါတယ်။နိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NC ကိုသမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရွှေဖော်နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာခြေဆိုင်တဲ့နိုင်ငံသားတမန်တစုဟာဇာတာရီနေကအိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသကိုတွားရောက်လည်လာပါတယ်။ဒါအပြင်လွန်ခဲ့တဲ့9လမှာကက်ရှမီးယားကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်ပြီးပထမဆုံးအကြိမ်တမန်တွေတွားရောက်တာပါ။ဩဂုတ်လကချမှတ်ခဲ့တဲ့တင်းကြပ်မှုတွေကိုဒစိတပိုင်းရုပ်သိမ်းထားပြီးဖြစ်ပြီးဒေသတွင်းမှာပုံမှန်အခြေအနေပြန်ရောက်နေပြီလို့အိန္ဒိယအစိုးရကပြောထားတာနဲ့အမျှတရမန်တွေရဲ့အခုခီးစဉ်ဖြစ်လာတာပါ။ဒါပေမဲ့လည်းလူရာပေါင်းများစွာအဖမ်းခံရဆဲဖြစ်ပြီးအင်တာနက်ဆက်သွယ်ရေးလည်းဆက်ပြီးဖြတ်တောက်ထားဆဲပါ။ဥရောပသမဂ္ဂတရမန်တွေကတော့ခီးစဉ်မှာလိုက်ပါဖို့အိန္ဒိယအစိုးရရဲ့ဖိတ်ခေါ်ချက်ကိုညှင်းပါတယ်။ဒါဟာအဖမ်းခံထားရတဲ့ကက်ရှမီးယားဝန်ကြီးချုပ်ဟောင်း3ဦးနဲ့ခီးစဉ်အတွင်းတွေ့ဆုံခွင့်မရတာကြောင့်ဖြစ်ပုံရပါတယ်။ ဒီဝန်ကြီးချုပ်သုံးဦးရဲ့နိုင်ငံရေးပါတီတွေဟာကက်ရှမီးယားဒေသနိုင်ငံရေးကိုလွှမ်းမိုးထားတဲ့ပါတီတွေဖြစ်ပါတယ်။အမေရိကန်နိုင်ငံအပါအဝင်နိုင်ငံတော်စင်ဂျော်ကတန်တမန်တွေကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အခြေအနေအောက်မှာပဲရင်တန်းနဲ့ခေါ်ဆောင်သွားပါတယ်
။တရုတ်နိုင်ငံလက်ပံဝူဟန်ပြည်နယ်မှာလူနာ50ကျော်မှတွေ့ရှိရတဲ့ရောဂါသစ်တစ်မျိုးဟာအရင်ကမသိရှိခဲ့ရတဲ့ virus တူတစ်မျိုးကြောင့်ဖြစ်ပွားခဲ့တာဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ SARS နဲ့ MERS ရောဂါတို့လိုအသက်ရှူလမ်းကြောင်းဆိုင်ရာရောဂါကိုဖြစ်ပွားစေတဲ့ virus အနယ်ဝင်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့လည်းဆိုပါတယ်။ဒီယောဂဖြစ်ပေါ်တဲ့အကြောင်းရင်းကိုသိရှိဖို့ပိုပြီးပြည့်စုံတဲ့သတင်းအချက်အလက်တွေရရှိဖို့လိုအပ်နေတဲ့တစ်ချိန်တည်းမှာပဲအသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပေါ်နိုင်ခြင်းရှိတယ်လို့ WHO ကပြောပါပါ။တရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကလည်းဆေးပညာရှင်တွေတွေ့ရှိခဲ့တဲ့တက်ခွဲကန်ရလဒ်တွေမှာဒီယောဂဟာအသက်ရှူလမ်းကြောင်းဆိုင်ရာ virus ကြောင့်ဖြစ်ပေါ်ခဲ့တယ်လို့လည်းကြာတာပရိနစ်ကပြောပါတယ်။အသက်ရှူလမ်းကြောင်းကနေတစဉ်ဖြစ်ပေါ်ခဲ့တဲ့ virus ဟာပုံမှန်အဖြစ်များတဲ့အေမီယောဂါကနေ SARS ယောဂါလိုပြင်းထန်တဲ့ယောဂါတွေဖြစ်ပေါ်နိုင်ပါတယ်။ဒီယောဂဟာတရုတ်နိုင်ငံမှာဇန်နဝါရီနောက်ပိုင်းမှာကျရောက်မှတရုတ်ရွေးနှစ်တကူမတိုင်ခင်ဖြစ်ပွားခဲ့တာပါ။အဲ့ဒီလိုနှစ်တကူကာလမှာတိတက်သမ၄သန်းသောတရုတ်ပြည်သူတွေဟာသူတို့ရဲ့ဇာတိမျိုးတွေကိုခီးသွားကြမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာအခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းလှော်တွေကိုစက်တိုက်ထုတ်လွှင့်ပါမယ်။ပညာရေးဝန်ထမ်းရဲ့အခြေခံပညာကျောင်းစာသင်ချိန်တွေကိုတလတိုးတဲ့အစီအစဉ်ကိုဝေဖန်မှုတွေတိုးနေချိန်မှာပဲဒါဟုကန့်ကွက်တဲ့ဖဲကြိုးစိမ့်လှုပ်ရှားမှုတွေထွက်ပေါ်လာပါတယ်ပညာရေးဝန်ထမ်းဘက်ကညှိနှိုင်းလှုပ်ဆောင်လာတာမရှိမချင်းဒီလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့လည်းလှုပ်ရှားသူတွေဘက်ကပြောပါတယ် VOA သတင်းတော့မတ်မီခသတင်းပေးပို့ထားပါပ
ါပညာရေးဝန်ထမ်းအနေနဲ့အခြေခံပညာကဆရာမတွေကျောင်းသားတမကတွေဝေဖန်အကြံပြုချက်တွေကိုလစ်လျူရှုနေတဲ့အပြင်တင်ရိုးသည့်တင်ရိုးဟောင်းစာသင်ကာလတွေကိုစနစ်တကျခိုးယူမှုမရှိပဲကျောင်းဖွင့်ရဲ့ပိတ်ရွက်တွေကိုလည်းစနစ်တကျမလုံဆောင်တာတွေကြောင့်ဒီဖဲကျိုးစိမ့်လှုပ်ရှားမှုကိုလုံဆောင်တာဖြစ်တယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများတမကမှအတွင်းရင်မှုကိုအောင်ပြည်စုံကပြောပါတယ
်တင်ရိုးကလက်ရှိကသူကဖေဖော်ဝါရီထိပဲပြီးရတင်ရိုးတွေကြီးတယ်လေဟာမတ်လတိကျလိုက်မှဆိုမတ်လတလလုံးမှတင်မဲ့တင်ရိုးကျွန်တော်စီကမရှိအဲ့ဒီကိုရှိရပြီးတော့ဆရာသမားတွေအားဈာထဲမှာသူတို့ဥစ္စာ KG plus ဆွဲကြသူတို့မမတင်နေနေကြရတာရှိတယ်သင်ရိုးသစ်တွေတင်ရတာရှိတယ်အကယ်၍အားလုံးတို့လုပ်လိုက်ကြတဲ့ခါပါဆိုရင်ကိုရန်ဆိုရင်ကိုရန်ပြတော့စစ်မဲ့ဆရာမမရှိတော့ဘူးတင်းတို့တော့ဈာထဲမှာပိတ်ရက်ကတည်းကများတာဖြစ်တဲ့အတွက်နားမရှိချော်တဲ့အဲ့ဒီတောင်းလုပ်ငန်းတွေလည်းဖို့အချိန်နဲ့တိတ်မကြတော့ဘူးတင်းတောင်းသားတွေတော့ဆိုရင်မက်ချာဟာရာဇီဝတ်ကိုရမ်းမှုတယ်မှာအဲ့တောင်းသားတွေတော့ကောသူတို့ဘာမှပြင်ဆင်ထားမှုမရှိဘူးလေဒီတိုင်း policy ကြီးချင်းလောက်ကြာမျိုးကိုကျွန်တော်ကသဘောမကျဘူ
းမလကုံထီကျောင်းတက်ရက်တိုးတဲ့တမတ်ချက်အရာအခြေခံပညာကျောင်းတွေဟာမလကုံထီဆက်လက်ဖွင့်လှစ်သွားရမှာဖြစ်ပါတယ်ဒီနှစ်ပညာသင်နှစ်အစတည်းကတိုးဖို့ကြေညာထားပေမဲ့အခုချိန်ထိညွှန်ကြားချက်တိတိပပထုတ်ပြန်နိုင်တာမရှိသေးသလိုလက်ရှိရေးဆွဲထားတဲ့သင်ရိုးကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတာကြောင့်အခုပညာရေးဝန်ကြီးဌာနဘက်ကထုတ်ပြန်လိုက်တဲ့ဒီအစီအစဉ်သစ်ပေါ်ဘဝင်မကျမှုတွေအတော်လေးထွက်ပေါ်နေတာပါကျောင်းသားမိဘဆရာတွေအခက်အခဲသဘောထားတင်ပြမှုမရှိပဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးရင်2020ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများသတ်မှတ်ကအဖွဲ့ချုပ် MTF ကလည်းသဘောထားထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်တာဟာပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်တဲ့သဘောတဘာဝကိုလက်ခံလာစေဖို့ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကလည်းပြောဆိုထားပါတယ်တက္ကသိုလ်ဆရာများကိုစားပြုကော်မတီကဒေါက်တာအောင်မိုးသူကတော့လက်ရှိပညာရေးစနစ်ဟာပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေတယ်လို့ဝေဖန်ထောက်ပြသွားခဲ့ပါတယ
်နိုင်ငံရေးသူတည်နာမှုနိုင်ငံတွေပေါ့နော်မြန်မာနိုင်ငံမှာယူလာပြည့်စုံလို့ရှိတာတော့မှားတယ်ဆိုတာအမြင်နဲ့မြန်မာနိုင်ငံရဲ့ပညာရေးစနစ်ကရပ်တိုးအောင်မဟုတ်ဘူးတော့ဖက်ပတ်ချက်တူမြင်ရမှာတော့ဒီရပ်တိုးလိုက်ယူမယ်ဆိုပြီးနိုင်ငံရေးပြုပြောင်းလဲတော့တာပေါ့ဆိုလူတွေကတော့ဒီနေ့ကမင်းနဲ့ချက်လုံးဆက်လို့ဟိုဆယ်ရက်ဆိုလို့ရှိရင်ဟိုလုံးတရာတက်သွားမယ်ဆိုတဲ့ဟာကပညာရေးမှုတ်တာပညာရေးတော့အလုံးစုံနဲ့ဆယ်ရက်ကြာနေကြမယ်အဲ့ဒါမျိုးကိုရက်အရည်တက်နဲ့တက်ပြီဆိုလို့ရှိရင်ဟို material gain ကိုစဉ်းစားတယ်တက်ပြီးစဉ်းစားတဲ့အချက်ဖြစ်တယ်ဒီကာလကဦးမင်းစိန်လက်ထက်ကလှုပ်ထားတဲ့ဟို NESP ပုံမှာအခြေခံထားတယ်အဲ NESP ပုံမှာတုံးထားတဲ့ပုံတွေကြည့်မယ်ဆိုလို့ရှိရင်ဟိုဖိဖိတကာလေ့လာမှုမရှိဘူးဆိုလို့ရှိရင်ဒါအန်လေရှိတဲ့ဟိုတကယ်တမ်းပြင်ပြောင်းလဲတယ်လို့ထင်ရတဲ့
အရင်ကအခြေခံပညာသူငယ်တန်းကနေနိုဝင်ဘာလအထိနောက်ဆုံးနှစ်ဆောင်ပွဲတွေကိုဖေဖော်ဝါရီနောက်ဆုံးပတ်မှာလှုပ်ဆောင်လေးရှိပြီးမလကနေဇွန်လအထိနှွေကြောင်းပိတ်ကာလအနေနဲ့၃လသတ်မှတ်ထားခဲ့ပါတယ် ဒီပညာသင်နှစ်ကစလို့မလကုံထီကျောင်းတက်ရမယ်ဆိုရင်ကလေးတွေအနေနဲ့နှွေးကျောင်းပိတ်ကာလနှစ်လသာခံစားခွင့်ရတော့မှာဖြစ်ပါတယ်စတုထာတန်းအထမရန်နဲ့တက္ကသိုလ်ဝန်ထမ်းကလွှဲပြီးကျန်အတန်းတွေဟာမလ31ရက်နေ့အထိကျောင်းတက်ရတော့မှာဖြစ်ပါတယ်ဒီဖဲဂျိုးစိမ့်လှူရှားမှုတွေကိုစကိုင်းမကွေရန်ကုန်အပါအဝင်တနိုင်ငံလုံးမှာရှိရပညာရေးတက္ကသိုလ်တွေမှာဆက်လက်လှူဆောင်သွားမှာဖြစ်ပြီးကျောင်းသားမိဘဆရာတွေအခက်အခဲသဘောထားတင်ပြမှုမပါဘဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးမချင်းဆက်လက်လှုပ်ဆောင်သွားမယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများသတ်မှတ်ကားကဆိုထားပါတယ်ရှင
်။မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိတ်တန်းနိုင်ငံတော်သတင်းတစ်ပုဒ်ကိုလည်းတင်ပြကြပါရစေ။အီရန်နဲ့အမေရိကန်နှစ်ဖက်စလုံးကတင်းမာမှုရှော့ချလိုက်ကြပုံရတာနဲ့အတူတန်တမာနေလှုပ်ဆောင်ချက်ပေါ်ပြန်ပြီးအာယုံဆိုင်လာကြပါတယ်။အီရန်နိုင်ငံရဲ့ထိတ်တန်းတပ်မှုတစ်ဦးကိုအမေရိကန်ကလုံခြံတပ်ဖြတ်ပြီးနောက်အီရတ်ကအမေရိကန်တပ်ဖွဲ့အခြေစိုက်စခန်းနှစ်ခုကိုအီရန်ကဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့တာမှာထိခိုက်သေးဆုံးတာတော့မရှိကြပါဘူး။ဒီအခြေအနေတွေကနေဘာတွေဆက်ဖြစ်လာမယ့်အလားအလာရှိပါသလဲ။နိုင်ငံရေးဌာနပြောခွင့်ရအမျိုးသမီး Morgan Ortegas ကို VOA နိုင်ငံရေးဌာနသတင်းတော့ Night Chain တွေ့ဆုံမေးမြန်းထားတာကိုကိုကျော်သိန်းကောက်ထုတ်တင်ပြပါမယ
်။အီရန်ပေါ်စီးပွားရေးအရာနောက်ထပ်တန်ခတ်အရေးယူမယ်လို့သမ္မတထရမ့်ကကြေညာထားပါတယ်။အဲ့ဒါတွေကအီရန်ဥရှောင်းဒါမှမဟုတ်တော်လှန်ရေးအစောင့်တပ်ဖွဲ့တို့နဲ့ဆက်ဆက်နိုင်ပါသလား။နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုတွေချမှတ်နိုင်ပါသလဲ။
We don't preview sanctions here, but we do announce sanctions quite regularly on Iran. And it's important for your viewers to know
that sanctions are part of what we've called the maximum economic and economic sanctions. The maximum economic sanctions can be used to make a campaign. The maximum economic sanctions can be used to make a campaign. The maximum economic sanctions can be used to make a campaign. The maximum economic sanctions can be used to make a campaign. The maximum economic sanctions can be used to make a campaign. The maximum economic sanctions can be used to ပြည်ရဲ့သတင်းဘက်ကတွေ့ခဲ့ရတယ်လို့စစ်ရေးဆိုပြီးတော့လှုပ်ဆောင်ချက်၃ခုပါဝင်ပါတယ်။ခုံတလုံးရဲ့ဒေါက်တိုင်၃ခုလိုမျိုးဒီလှုပ်ဆောင်ချက်၃ရဟာအီရန်အစိုးရအနေနဲ့ပုံမှန်တိုင်းပြည်တစ်ခုလိုမျိုးပြုမှုလှုပ်ဆောင်လာရေးကျမတို့ရဲ့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့တိတ်မကြခင်မှာထွက်လာမယ့်အကြေညာချက်ကိုအသေးစိတ်မပြောဘဲနဲ့နောက်ထပ်တန်ခတ်အရေးယူဖို့ညွှန်ကြားထားပြီးဆိုတာသမားကပြောခဲ့တာပါ။အီရန်အစိုးရလိုက်နာလှုပ်ဆောင်လာပြီးတော့ပုံမှန်တိုင်းပြည်တစ်ခုလိုမျိုးပြုမှုလှုပ်ဆောင်လာတဲ့အထိတန်တမာရင်းနဲ့စီးပွားရေးအရာဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ပါတယ် ။တင်းမာမှုအရှိန်လျှော့ချဖို့အတွက်တန်တမာရေးအရာအတိအကျဘယ်လိုလှုပ်ဆောင်မှာပါလဲ
။ President Trump said yesterday that he believes that the remaining signatories of the JCPOA should withdraw from that flawed deal.
ဒီဆောင်ကမှုမရှိတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကိုလက်မှတ်ထိုးထားတဲ့ကျန်တဲ့နိုင်ငံတွေနှုတ်ထွက်တင်တယ်လို့သူယုံကြည်တဲ့အတိုင်းသမ္မတကပြောထားပါတယ်။လုံခဲ့တဲ့တစ်နှစ်ခွဲအတွင်းမှာကျမတို့ဘက်ကတန်တမာရေးရကန့်လန့်လိုက်တိုင်းအီရန်အစိုးရကစီရင်နဲ့တုံ့ပြန်ပါတယ်။ကျမတို့အစဉ်တစိုက်ပြောလာတာကကြိုတင်သတ်မှတ်ချက်တွေမထားဘဲနဲ့အီရန်အစိုးရနဲ့စကားပြောချင်တယ်ဆိုတာပါ။ပုံမှန်နိုင်ငံတစ်ခုလိုမျိုးပြုမှုလှုပ်ဆောင်ဖို့ဘယ်လိုစလုပ်မလဲဆိုတာကိုပြောဖို့ပါ။ဆိုလိုတာကအကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်တဲ့နိုင်ငံဖြစ်နေဆက်နေလို့မရဘူးဆိုတာပါ။ပယ်ရင်ဒုံးကျည်ထုတ်လုပ်တာနဲ့ဆိုင်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ်နေနဲ့တုံးတက်လို့ဆုံးဖြတ်ချက်တွေမျိုးကိုအာခံနေတာကိုလည်းရပ်ဖို့လိုပါတယ်။သမ္မတထရမ့်ကသူသမ္မတဖြစ်နေတဲ့၍အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်စေရဘူးလို့ပြောထားပါတယ်။အီရန်မှာအစိုးရပြောင်းလဲဖြစ်ဖို့ကျမတို့လုပ်နေတာမဟုတ်ဘူးဆိုတာဒုသမ္မတကထပ်ပြောထားပါတယ်။အဲ့ဒီအစားအီရန်အစိုးရရဲ့ပြုမှုလှုပ်ဆောင်မှုကိုပြောင်းလဲဖို့ကြိုးစားနေတာပါ။
ဆိုလမာနီတည်ဆုံးပြီးတဲ့နောက်မှာအီရန်နိုင်ငံဆိုင်ရာအထူးတန်တမန် Brian Hook အနေနဲ့အီရန်တာဝန်ရှိသူတွေနဲ့ဆက်သွယ်ပြောဆိုတာကိုရှိပါသလား။
We don't talk about any private conversations that Brian Hook may or may not have. What we have said is that we don't really
there's Brian Hook these are set to ပြောဆိုတာတခုခုရှိသည်ဖြစ်စေမရှိသည်ဖြစ်စေကျမတို့ပြောဆိုလည်းမရှိပါဘူး။ These are set to ပြောဆိုနေတယ်ဆိုတာမျိုးယူဆပြောဆိုနေကြတာတွေအများအားရှိပါတယ်။ဒီနေရာမှာအလုံးသိထားဖို့အရေးကြီးတယ်လို့ကျမထင်တာကတော့ကျမတို့အနေနဲ့အီရန်အစိုးရနဲ့လူသိရှင်ကြားဆက်သွယ်ပြောဆိုတာမဟုတ်ဘဲနဲ့ These are set to ပြောဆိုတာမျိုးမရှိဘူးဆိုတာပါပဲ။
အီရန်ရဲ့ဆက်ဆံရေးအပေါ်မှာစီမံဆောင်ရွက်မဲ့တန်တမန်ရေးမဟာဗျူဟာကောဘာပါလဲ
We have been putting out readouts from Secretary Pompeo's numerous calls with the leadership in Iraq at all levels. We have David
Chang. နိုင်ငံရေးဝန်ကြီးပွန်ပီယိုဟာအီရန်ခေါင်းဆောင်မှုအစဉ်စင်းနဲ့ဆက်သွယ်ပြောဆိုခဲ့တယ်ဆိုတာကျွန်တော်တို့ထုတ်ပြန်ထားပါတယ်။လက်ထောက်နိုင်ငံရေးဝန်ကြီး David Chang နဲ့ကျွန်တော်ရဲ့တန်ပတ်တွေအားလုံးကအရှိအလေပိုင်းကအထူးသဖြင့်ပင်လယ်ဝေးကမဟာမိတ်တွေအားလုံးနဲ့အနီးကပ်လက်တွဲလှုပ်ဆောင်နေပါတယ်။သူတို့ကိုသူတို့ကာဝေးရေးလိုအပ်တာတွေအားလုံးလှုပ်ဆောင်ရေးကိစ္စပြောဆိုကြပါရစေ။ ။ဒါမဲ့လည်းအရှေ့အလယ်ပိုင်းကဒီနိုင်ငံတွေအားလုံးဟာအီရန်အစိုးရကချိန်ချောက်တာကိုခံနေကြရတာဖြစ်ပါတယ်
။အခုတခါနားဆင်ရမှာကတရုတ်ရဲ့ဩဇာလွှမ်းမိုးမှုဖြစ်ပါတယ်။တရုတ်နဲ့ကမ္ဘောဒီးယားတို့ကြားမဟာမိတ်တည်ဆောက်ရေးအတွက် OBOR စီမံကိန်းနဲ့ဆက်နွယ်ပြီးအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံမှုတွေတည်ဆောက်ယူထားတာပါ။ဒီလိုဖွံ့ဖြိုးမှုဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကနေတဆင့်ကဘာတဝှမ်းကုန်သွယ်ရေးနဲ့နိုင်ငံရေးကိစ္စရပ်တွေမှာတရုတ်ကဩဇာလွှမ်းမိုးမှုတွေကိုရယူနေတာပါတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာအနောက်နိုင်ငံတွေလိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ပေးရမယ်ဆိုတဲ့နှောင်ကြိုးမပါတာတွေကြောင့်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုကြိုးဆိုကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်ဒါပေမဲ့ကမ္ဘောဒီးယားနိုင်ငံတွေတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်တိုင်းပြည်ကပေးဆပ်ရတာတွေရှိနေကြောင်းVOA သတင်းတော် Brian Patton ရဲ့သတင်းလွှာကိုတော့ကိုဇော်ဝင်းလိုင်ကတင်ပြမှာပ
ါကမ္ဘောဒီးယားနိုင်ငံကစိတ်ကမ်းမြို့ဖြစ်တဲ့ Sihanoukville မှာ2018ခုနှစ်ကစလို့မိုးမျှော်တိုက်ပွဲအလုံးတစ်ထောင်လောက်ကိုတပြိုင်တည်းစောင့်နေကြတာမှာအဲ့ဒီစီမံကိန်းအများစုကိုတရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေကအရင်းနှီးမြှုပ်နှံကြတာပါတချင်းကတိတ်ဆိတ်ရင်သက်တဲ့ဒီကမ်းခြေအပန်းဖြေမြို့ကလေးမှာကာစီနိုလောင်းကစားရုံပေါင်း100ကျော်ကိုဖွင့်ဖို့စီစဉ်ထားတာကြောင့်မကာအိုနဲ့ Las Vegas တို့ကိုရှင်ပြိုင်နိုင်မဲ့လောင်းကစားမြို့တော်ဖြစ်ဖို့ကြိုးစားနေတာပါဒါပေမဲ့လာစားများတဲ့လုပ်ငန်းတွေအတွက်တရုတ်အလုပ်သမားတွေခေါ်လာတဲ့အပေါ်ဒေသခံတွေအကြားမကျေနပ်မှုတွေဖြစ်နေပါတယ်။ကမ္ဘောဒီးယားမှာအရေးချင်းပြည်မီတဲ့ဝန်ထမ်းအလုံးအလောက်မရှိဘူးလို့လျှောက်ရှိယူလို့တရုတ်စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်
။因为有一些技术方面的要我们中文自己处理因为柬埔寨
ကျွန်တော်ကပိုင်ရှင်ပဲကမ္ဘောဒီးယားဝန်ထမ်းတွေကိုပဲခန့်ညင်ပါတယ်။တရုတ်အလုပ်သမားတွေကဈေးကြီးတော့ကျွန်တော်လည်းတရုတ်အလုပ်သမားတွေကိုမခေါ်ချင်ပါဘူး
။ကမ္ဘောဒီးယားနိုင်ငံအတွင်းကအခြေခံအဆောက်အုံတွေစစ်ကမ်းမြို့တွေပြင်ဆင်ဖို့အပြင်Sihanoukville နဲ့မြို့တော်ဖွံ့ဖြိုးရေးအကြအဝေးပြေးလမ်းမကြီးတည်ဆောက်ဖို့အတွက်တရုတ်အစိုးရကဒေါ်လာ4ဘီလီယံဖွံ့ဖြိုးရေးချင်းငွေပေးထားပါတယ်။ကမ္ဘောဒီးယားမှာလက်ပတ်နေတဲ့တရုတ်စက်ရုံပေါင်း160ကလည်းအလုတ်သမား2000ကျော်ကိုခန့်ထားပြီးသူတို့ရဲ့လိုအပ်ကဟာလေကွင်းတွေမှာလုတာတဲ့ပုံများတဲ့တစ်နှစ်ကို8ဒေါ်လာနှုန်းပေးနေတာပါ။ဒါနဲ့ပတ်သက်လို့အထက်ကျုပ်စက်ရုံအလုတ်သမားကန်ဖန်းကခမာဘာသာစကားနဲ့အခုလိုပြောပါတယ
်။တမ်ထောင်းအိုက်ကမကြမ်းနဲ့
ဒီစက်ရုံမှာလောက်တာနဲ့ရွာမှာလောက်တာကတိတ်မကွာလှပါဘူးရွာမှာတော့နေပူထဲမှာလောက်ရတာပေါ့ဒီမှာကတော့အရိပ်အောက်မှာလောက်ရတယ်လေ
အရှေ့တောင်အာရှနိုင်ငံတွေမှာဖွင့်ထားတဲ့အထည်ကျုပ်နဲ့ပြည်ပေါ်ကစက်ရုံတွေကတရုတ်ပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကိုလည်းရှောင်ရှားပေးသလိုဖြစ်စေပါနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးလောက်ရမယ်ဆိုတဲ့ကန့်သတ်ချက်တွေပါတဲ့အမေရိကန်နဲ့အနောက်နိုင်ငံတွေကပေးတဲ့အကူအညီတွေကိုဝန်ကြီးချုပ်ဟွန်ဆန်ကမလိုလားပဲတရုတ်တို့ရဲ့အနောက်ဖက်ကင်းလွတ်တဲ့အကူအညီနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပဲကြိုးစုံနေတာပါဒါပေမဲ့တရုတ်တို့ရဲ့အကူအညီပေးမှုကအာဏာတည်မြဲရေးအတွက်ဝန်ကြီးချုပ်အနေနဲ့အာဏာရှင်ဆန်ဆန်အုပ်ချုပ်ခွင့်ရစေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရရေးအတွက်အတိုက်ခံပါတီကိုဝင်ရှင်ပြန်ခွင့်မပြုတာနဲ့လွတ်လပ်တဲ့သတင်းဌာနတွေကိုပိတ်ပင်ခဲ့တာတွေအတွက်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုကိုဝန်ကြီးချုပ်အနေနဲ့ကူးစိုက်စရာမလိုပဲအုပ်ချုပ်ခွင့်ရစေပါတယ်အဲ့ဒီအတွက်တောင်တရုတ်ပင်လယ်ပြင်အရေးမှာတရုတ်တို့ကိုကမ္ဘောဒီးယားကထောက်ခံပေးပြီးထိုင်ဝမ်ရဲ့လွတ်လပ်ရေးလှုပ်ရှားမှုနဲ့ဟောင်ကောင်ကျွန်းရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပိုရရေးကိစ္စတွေမှာတရုတ်ဘက်ကယက်တီပေးတာတွေရှိနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုတဲ့ကမ္ဘောဒီးယားတော်ဝင်အကယ်ဒမီကကီဆရီဗတ်လိုပုဂ္ဂိုလ်တွေကတော့ကမ္ဘောဒီးယားရဲ့ထောက်ခံမှုရဖို့တရုတ်တို့ကငွေပေးဝယ်လိုက်တယ်ဆိုတဲ့ကိစ္စကိုညှင်းဆိုပါတယ
်။ Cambodia is not belong to China.Cambodia is not belong to the other country.
Cambodia ဟာတရုတ်လက်အောက်ခံမဟုတ်ပါဘူး။ဗန်နိုင်ငံရဲ့လက်အောက်ခံမှလည်းမဟုတ်ပါဘူး။ Cambodia ဟာ Cambodia ပါ
။ဒါပေမဲ့တရုတ်ပေါ်တင်နေတဲ့အကြွေးတွေကြောင့်ဆက်လို့ရေးလုပ်ငန်းတွေပြီးဆုံးသွားတဲ့တနေ့မှာဗန်ဒါရေးပြဿနာဖြစ်ပေါ်ပြီးတရုတ်ကမလွန်ဆိုင်နေတဲ့အခြေအနေကိုရောက်သွားမယ်ဆိုတဲ့ဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာပါ။အခုတော့ပိုယဟန်မင်းကြီးဘာတိုက်တွန်းတယ်လဲကြည့်အောင်ပါ။အမေရိကန်နဲ့အီရန်ကြားလက်ရှိကြုံနေရတဲ့တင်းမာမှုတွေကိုရှောင်ရှားပြီးဒီခံစိတ်နဲ့နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပိုယန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။ဗာတီကန်နန်းတော်မှာတန်တမာအနေနဲ့တွေ့ဆုံချိန်မှာပြောဆိုလိုက်တာဖြစ်ပါတယ်။ဆာဗီနာကက်စတယ်ဖရန်ကိုရဲ့သတင်းလွှာကိုတင်ပြခြင်းပါတယ်။နှစ်တိကူကာလရောက်လာတိုင်းပိုယန်မင်းကြီးဖရန်စစ်ကဗာတီကန်ဆိုင်ရာနိုင်ငံတကာတန်တမာတွေကိုကမ္ဘာအခြေပြမိကွန်းပြောကြားလေးရှိတာပါ။2019ခုတည်းကကြုံခဲ့ရတဲ့စိတ်ထိခိုက်ပွေရာဖြစ်ရပ်တွေကိုပြန်ပြောင်းသုံးသပ်ပြီးအနာဂတ်အတွက်သူ့ရဲ့စိုးရိမ်မှုတွေကိုပိုယန်မင်းကြီးကပြောဆိုပါတယ်။ဝန်ထဲစရာကောင်းတာကနှစ်သစ်မှာအားတက်ပွေရာလက္ခဏာတွေမတွေ့ရပဲတင်းမာမှုအရှိန်မြင့်နေတာအကြမ်းဖက်လို့ရက်တွေကိုသာမြင်တွေ့နေရတာပါလို့သူကပြောသွားပါတယ်။ဒါအပြင်တိုးလာနေတဲ့စစ်ပွဲတွေကြောင့်ဆင်းရဲသူတွေနဲ့အကာအကွယ်မဲ့သူတွေအနာတရနဲ့စိတ်ဒဏ်ရာတွေရကြကြောင်းအထူးသဖြင့်ပြဿနာတွေဟာအရှိအလေပိုင်းဒေသတစ်ခုလုံးကလာတာဖြစ်ကြောင်းပိုပ်ဖရန်စစ်ကပြောပါတယ်။ အီရန်နိုင်ငံထူထောင်ရေးညင်သာတဲ့လုပ်ငန်းစဉ်တွေကိုအပေးယူလုပ်ဖို့လိုပြီးပြည်ပကတွေပိုမကျေပြန့်ရလေအောင်အခြေခံကြကြလှုပ်ဆောင်မှုလိုကြောင်းလဲပိုရန်မင်းကြီးကတိုက်တွန်းပါတယ
် Perché tutte le parti interessate evitino
ပြည်ပကအရှင်မင်းလာမဲ့ကိစ္စကိုသက်ဆိုင်သူတွေအားလုံးရှောင်ရှားကြဖို့နဲ့နိုင်ငံတကာဥပဒေကိုအပြည့်အဝလေးစားပြီးထင်းထင်းသိမ်းသိမ်းနဲ့ညှိနှိုင်းလှုပ်ဆောင်ကြဖို့လိုအပ်ပါတယ
်ပိုရန်မင်းကြီးဟာအီရန်နိုင်ငံကို2020တည်းမှာတွားရောက်လည်ပတ်ဖို့မျှော်လင့်ထားပေမဲ့လက်ရှိတင်းမာမှုတွေကြောင့်လုံခြုံရေးအရာအီရတ်ကိုသွားဖို့အခက်အခဲရှိနေတာပါအရှိအလေပိုင်းနဲ့မြေထဲပင်လယ်ဒေသမှာနိုင်ငံတကာအသိုင်းအဝိုင်းရဲ့ခိုင်မာပြီးထိရောက်တဲ့လုံဆောင်ချက်တွေအရေးကြီးလိုအပ်နေတယ်လို့ပိုရန်မင်းကြီးကပြောပါတယ
်ေပါတီကူလာမန့်တူဂျန်တေထရိုဗားရီဆိုလူရှင်းအဒီဂွတ
်စစ်တမ်းကိုခံစားနေကြတဲ့ခြေလောက်သာသောစီးတရားပြည်သူတွေငြိမ်းချမ်းရေးပြန်လည်ရရှိဖို့နဲ့တမ်းပြည်ပြန်လည်တည်ဆောက်ရေးလုပ်ခွင့်ရနိုင်မယ့်အမျှော်မြင်ကြီးတဲ့အခွင့်အလမ်းတွေကိုဖန်တီးပေးဟာမရှိမဖြစ်လိုအပ်တဲ့ကိစ္စဖြစ်ပါတယ်
ရင်းမြစ်မှာလူသားချင်းစာနာမှုအကြက်တဲကြုံရတဲ့ကိစ္စနဲ့လေပြားမှာအစွန်းရောက်တွေရဲ့အကြမ်းဖက်မှုပြဿနာကိုလည်းပိုရန်မင်းကြီးကထည့်သွင်းပြောကြားသွားပါတယ်လူထောင်ပေါင်းများစွာဟာနိုင်ငံရေးခိုလုံခွင့်တောင်းဆိုနေကြသလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပေမဲ့အပြည့်အဝအတိမတ်ပြုမခံရသေးဘူးလို့ပိုရန်မင်းကြီးကပြောသွားပါတယ်ခင်ဗျာပြည်ဝင်အမေရိကန်တန်ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မားတွေကိုမူရင်းအာဘော်မပြတ်မိုက်ဤတန့်စင်ကတင်ပြပါမယ်
အကြမ်းဖက်မှုတွေတိုးပါလာနေရတဲ့အမျှဆွေးနွေးမှုတွေပြန်လုပ်တဲ့ဆိုပြီးတော့ကက်သလစ်ခိုင်းအုပ်ဆရာတော်ကပြောကြားဆွဲခေါင်းစဉ်နဲ့ကက်သလစ်ညူးဆာဗစ်ဘောကရေးသားထားတဲ့ဆောင်းပါးကို ncronline.org မှာဖတ်ရပါတယ်ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေတိုးပွားလာမှုကိုဖြေရှင်းဖို့ဗတ်ပေါင်းစုံကလူတွေစုဝေးဆွေးနွေးကြဖို့အသက်81နှစ်အရွယ်ခိုင်းအုပ်ဆရာတော်အလက်ဇန်ဒါပြုံချိုကတိုက်တွန်းထားပါတယ်ပြည်သူတွေရဲ့ဘဝကိုအများစွာထိခိုက်နေပြီးတော့လမ်းဆုံးနဲ့မမြင်နိုင်သေးတဲ့စစ်ပွဲတွေရပ်ဖို့သူကတောင်းဆိုထားတာပါ2018ဒီဇင်ဘာကတည်းကဖြစ်ပွားနေခဲ့တဲ့တိုက်ပွဲတွေကြောင့်အနည်းဆုံးပြည်သူအယောက်90သေဆုံးရပြီးဖြစ်ပြီးတော့ထောင်ထဲချတဲ့သူတွေလည်းအုံအိမ်ဆုံးခွာထွက်ပြရတယ်လို့ထောက်ပြထားပါတယ်မြန်မာစစ်တပ်ရဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တစ်စိတ်တစ်ပိုင်းမှာဆက်လက်ပြီးတော့ဖြစ်ပွားနေတာကိုလည်းထောက်ပြထားတာပါကက်သလစ်အသင်းတော်ရဲ့ရန်ကုန်သာသနာပိုင်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုးကလည်းစစ်ပွဲတွေရပ်ဖို့နဲ့ဆေးပေးဆောင်ထွက်ပြေးနေရသူတွေလုံခြုံရေးပြည်လဲသိမြတ်ရေးဆောင်ရွက်ဖို့ကိုလည်းသူ့ရဲ့ခရစ်မတ်စ်မင်ကွန်းထဲမှာထည့်သွင်းပြောကြားသွားတာကိုကိုးကားပြီးတော့ဖော်ပြထားပါတယ်ရှင်ရိုဟင်ဂျာတွေနေရာရင်းကိုပြန်နိုင်ရေးလှုပ်ဆောင်ချက်မှာမြန်မာနဲ့ပူးပေါင်းဆောင်ရွက်ဖို့ကမ္ဘောဒီးယားကအသင့်ရှိနေပြီဆိုတဲ့ကောင်းစင်တဲ့ဆောင်းပါးကိုတော့ bssnews.net မှာဖတ်ရပါတယ်။ရိုဟင်ဂျာပြည်လည်လက်ခံရေးအစီအစဉ်မှာမြန်မာနဲ့ပူးပေါင်းကူညီဖို့ကမ္ဘောဒီးယားကအသင့်ရှိနေတဲ့အကြောင်းဇန်နဝါရီလဒုတိယအပတ်ထဲကမ္ဘောဒီးယားနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံစမှာကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပါခ်ဆုခွန်ကပြောသွားခဲ့တာကိုကိုးကားဖော်ပြထားပါတယ်။အိုးအိမ်ဆွန့်ခွာထွက်ပြေးရလို့ဘင်္ဂလားဒေ့ရှ်မှာခေတ္တခုလုံနေရတဲ့မြန်မာနိုင်ငံသားတွေနေရရင်းကိုစောစောပြန်လာနိုင်ရေးအပေါ်မှာအာဆီယံနိုင်ငံတွေနေနဲ့ကူညီဖို့အကူအညီတောင်းဖို့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေရောက်လာကြတာဖြစ်တဲ့ဆိုပြောလဲဖော်ပြထားတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်အာဆီနာရဲ့ညွှန်ကြားချက်နဲ့အချက်၄ချက်ပါတဲ့မူဝါဒနဲ့အညီရိုဟင်ဂျာတွေနေရရင်းကိုပြန်လာနိုင်ရေးမှာကမ္ဘောဒီးယားအနေနဲ့ဝိုင်းဝန်းကူညီဖို့နဲ့အာဆီယံနိုင်ငံတွေအားလုံးလဲဝိုင်းဝန်းပြီးတော့ကူညီကြဖို့ဆွေးနွေးကြရလို့ဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်ကမ္ဘောဒီးယားနဲ့နိုင်ငံကြားကိစ္စတွေဖြစ်တဲ့ကုန်သွယ်ရေးစိုက်ပျိုးရေးနဲ့ခီးသွားလုပ်ငန်းအကြောင်းတွေကိုလည်းဆွေးနွေးခဲ့တယ်လို့အစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာကိုဖတ်ရပါတယ်ရှင်
။ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမတ်ဤတန့်စင်ပြောပြသွားတာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝအတွင်းမှာတော့ဥအောင်ခင်းရဲ့မြမာရေးသုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အသက်18နှစ်ပြည့်ပြီလူငယ်တိုင်းကိုဒီရောပွဲမှာမဲထဲဖို့ရဲ့နောက်တစ်ချက်ကဒီ
မွန်ပြည်သူပါတီရဲ့တာဝန်ရှိသူတူပြောကြားသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဦးအောင်ခင်ရဲ့မြမာကြီးသုံးသက်ချက်ပါမြမာပြည်ရဲ့ပင်မတအားလိုင်းဖြစ်တဲ့မဟာတအားလိုင်းကွင်းရဟာကျေးလက်အထိမရောက်နိုင်ပါဘူးဒါကြောင့်တပြည်လုံးလျှက်စစ်ပြီးသုံးဆွဲနိုင်ဖို့အတွက်အသေးစားလျှက်စစ်တအားလိုင်းတွေများများရှိဖို့လိုကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
မြန်မာတပြည်လုံး2030ပြည့်နှစ်မှာလျှက်စစ်ဓာအားသုံးနိုင်မယ်လို့အမျိုးသားလျှက်စစ်ဓာအားရရှိရေးစီမံကိန်းကခန့်မှန်းထားပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လအထိအင်တောင်စု45ရာခိုင်နှုန်းဟာလျှက်စစ်ဓာအားသုံးနိုင်နေပြီဖြစ်လို့ဒီနှစ်ကုန်လောက်ဆိုရင်50ရာခိုင်နှုန်းအထိလျှက်စစ်ဓာအားသုံးနိုင်ွယ်ရှိကြောင်းသိရပါတယ်။လျှက်စစ်ဓာအားထုတ်လုပ်မှုနဲ့သုံးဆွဲမှုဟာနှစ်စဉ်10ရာခိုင်နှုန်းတိုးပွားနေတာမို့2030ရောက်ရင်ရာဂိုင်းနှုံးပြေသုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။2015မှာမီဂါဝတ်2300ထုတ်လုပ်သုံးဆွဲရာကအခုအချိန်မှာ3800အထိထုတ်လုပ်သုံးဆွဲနေပါသေး။လျှက်စစ်ဓာအားစီမံကိန်းမှာရင်ဆိုင်နေရတဲ့ပြဿနာနှစ်ခုရှိပါသေး။မဟာဓာအားလိုင်းကွန်ရဲလို့ခေါ်တဲ့ပင်မဓာအားလိုင်းတိုးချဲ့နိုင်ရေးနဲ့လက်နက်ကင်ပရိပက္ခဖြစ်ရာဒေသအပါအဝင်ကျေးလက်ဒေသကိုဓာအားပေးနိုင်ရေးဖြစ်ပါသေး။ဒီနေရာမှာပြန်လည်ပြေပြိုးမဲ့စွန့်အင်လို့ခေါ်တဲ့နေအောင်ကြီးသုံးလျှက်စစ်နဲ့ရေအားလျှက်စစ်အသေးစားတွေအရေးပါပုံကိုလွန်ခဲ့တဲ့ဩဂုတ်လထုတ်ယိုရှိကာဝါတီးဖြတ်တဲ့အာဆီယံသုတေသနစာရမှာဖော်ပြပါတယ်နေအောင်ကြီးစွန့်အင်နဲ့ရေအားလျှက်စစ်အပြင်ဒီဝပစ္စည်းစွန့်အင်ကိုအာရှဖွံ့ဖြိုးရေးဘဏ်ကထောက်ခံအားပေးပါတယ
်အသေးစားလျှက်စစ်ဓာတ်အလိုင်းတိဆောက်ရမှာကုန်ကြစည်60ရာခိုင်နှုန်းကိုအစိုးရကစိုက်ထုတ်ပြီးဓာအားကုမ္ပဏီက20ရာခိုင်နှုန်းဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်မဟာဓာအားလိုင်းကွန်ရက်ကိုမြို့တွေက80ရာခိုင်နှုန်းသုံးကြပြီးကြီးလက်က12ရာခိုင်နှုန်းလောက်သာသုံးပါတယ်ကြီးလက်ဒေသအများစုကတော့ဓာအားလိုင်းအသေးစားကိုသုံးပါတယ်ဒီဇယ်ကိုသုံးတဲ့အသေးစားဓာအားလိုင်း13000ရှိပြီးအသေးစားရေအားလျှက်စစ်က2400ဇီဝလောင်စာက1200နဲ့နေရောင်ခြည်စွမ်းအင်သုံးဓာအားလိုင်းက150ရှိပါတယ်ဒီလိုအသေးစားဓာတ်အားလိုင်းတွေကိုသုံးတဲ့အတွက်ကြေးရွာစုစုပေါင်း6000ကျော်မှာ3000ကျော်ကိုလျှက်စစ်ဓာတ်အားပေးနိုင်နေပြီဖြစ်ပါတယ်။50ရာခိုင်နှုန်းကျော်မီးရနေတာဖြစ်ပါတယ
်။ရေအားလျှက်စစ်ဟာတန့်ရှင်းပြီးပြန်လည်ဖွံ့ဖြိုးမြဲစွမ်းအင်ဖြစ်ပေမဲ့အကြီးစားရေအားလျှက်စစ်တွေဟာမြန်မာပြည်မှာနာမည်ကောင်းမရနိုင်ပဲပြင်းနေပါလေ။ရေကားတာ100ကျော်ရှိတဲ့အနေနဲ့မြန်မာများတဲ့တိုင်းခွန်တိုင်းမှာ28ခုတိုင်းသားများတဲ့ပြည်နယ်ခွန်တွေမှာ86ခုရှိပါလေ။ရေအားလျှက်စစ်အကြီးစားတွေတိဆောက်တိုင်းဒေသခံတိုင်းရင်းသားတွေဒုက္ခရောက်ရပါတယ်။ဥပမာလော့ပီတာရေအားလျှက်စစ်ကို1960မှာတိဆောက်စဉ်ကဒေသခံတွေအထင်အကျရွှေ့ပြောင်းခံရပါတယ်။ဒီရေအားလျှက်စစ်တိဆောက်ပြီးအနည်း90ကျော်ကြားမှာလွိုက်ကုန်းနဲ့ဖေကုံမြို့ဟာလျှက်စစ်တအားကိုသုံးနိုင်ပါတယ်။ပြည်နယ်တွေမှာလျှက်စစ်တအားသုံးဆွဲနိုင်တာဟာသိမ့်မကြသေးပါဘူးမေဂါဝတ်30မကျော်တဲ့ဓာအားပေးဆက်ကိုပြည်내အစိုးရတွေတည်ဆောက်ခွင့်ရှိပါတယ
်ပြန်လည်ပြည်ဖြိုးမြဲဖြစ်တဲ့နေအောင်ကြီးစွမ်းအင်ကိုသုံးသူအ ਨੇ ဆုံးဖြစ်နေပါတယ်အပူပိုင်းဒေသဖြစ်တဲ့မကွေးမန္တလေးနဲ့စကိုင်းတိုင်းကရွာစနေရွာကိုနေအောင်ကြီးဓာအားလိုင်းစနစ်နဲ့လျှက်စစ်မီးပေးတဲ့စီမံကိန်းကို ADB အာရှဖွံ့ဖြိုးရေးဘဏ်ကအကောင့်ထဲပေါ်ထားပါတယ်ကုန်ကြစည်80ရာခိုင်နှုန်း ADB ကစိုက်ထုတ်ပြီးဒေသခံတွေက20ရာခိုင်နှုန်းစိုက်ထုတ်ကြပါတယ်ဂျပန်အစိုးရကလည်းထောက်ပံ့ပါတယ်ဒီလိုအသေးစားဓာတ်အားလိုင်းစနစ်မှာလ
က်စစ်မီသုံးဆွဲသူတွေဟာဓာအလိုင်းကိုထိမ့်သိမ့်တက်ဖို့လိုပါတယ်။နေအောင်ကြီးစွန့်ရင်သုံးသူတွေဟာဓာအလိုင်းအတတ်ပညာနဲ့ဗန္ဒာရေးရာကိစ္စတွေကိုနားလည်တက်ကြွမ်းဖို့လိုပါတယ်။အာဆီယံသုတေသနဌာနလေ့လာချက်အရနေအောင်ကြီးစွန့်ရင်ဟာဒီဇယ်ဓာအားပေးဆက်တဲ့ဈေးစကသက်သာတာတွေ့ရပါတယ်။
မေကြီးစွမ်းအင်ကိုကုန်ထုတ်လုပ်ငန်းတွေနေကင်းပိုင်းမှာတုံ့နိုင်ရင်ပိုပြီးအကျိုးရှိမယ်လို့ဆိုပါတယ်။နေကင်းမှာထုတ်လုပ်တဲ့လျှက်စစ်စွမ်းအားကိုဘက်ထရီတွေမှာတုံလောင်းပြီးညဘက်မှာမီးပေးတာလောက်ပဲရည်မှန်းရင်တော့နေကြီးစွမ်းအင်စနစ်ဟာကြီးထွားဖို့မလွယ်ပါဘူး။ဒါကြောင့်နေကင်းဘက်မှာစက်ရုံအလုပ်ရုံတွေမှာအသုံးပြုနိုင်မှုလိုအပ်ပါတယ်။နေကြီးစွမ်းအင်ဓာအလိုင်းတိဆောက်ရမှာငွေရင်းအများကြီးစိုက်ထုတ်ရပါတယ်။ဝေးရင်ပြန်ရအောင်မီတာကတိုးမြင့်လိုက်ရင်သုံးဆွဲသူနည်းသွားနိုင်ပါလေ။ဒါပေမဲ့စီးပွားရေးအရာလဲတွက်ချီကိုက်ဖို့လိုပါတယ်။မဟာဒါအလိုင်းခွန်ရဲ့မှာအိမ်သုံးမီတာကကိုအနည်းဆုံးကောက်ယူနေတဲ့အတွက်မီတာကချင်းရှင်လိုက်ရင်နေကြီးစွမ်းအင်ဒါအလိုင်းကပုံများတာမျိုးလဲရှိနိုင်ပါလေ။ဒါပေမဲ့ဒီဇယ်မီးစက်နဲ့ရှင်လိုက်ရင်တော့နေကြီးစွမ်းအင်စက်ဟာအများကြီးဇရိတ်သက်သာတယ်လို့အာဆီယံသုတေသနစာရမှာဖော်ပြပါလေ။ညနေတဲ့အထိမိရတဲ့အတွက်လူ့ဘဝအခြေအနေကောင်းမွန်လာတာကတော့တမင်းရရှိစရာမလိုပါဘူး။ဒါကြောင့်ကြေးရွာလျက်စစ်ကော်မတီကပိုင်ဆိုင်ကြီးကြပ်စီမံခန့်ခွဲတဲ့အသေးစားလျက်စစ်ဓာအလိုင်းစနစ်ဟာမြမကြေးလက်နဲ့အသင့်တော်ဆုံးဖြစ်တယ်လို့လွန်ခဲ့တဲ့ဩဂုတ်လထုတ်အာဆီယံသုတေသနစာရမှာထောက်ခံပြင်ပြထားပါတယ်ခင်ဗျာ။
ဦးအောင်ကင်းရဲ့မြမာရေးသုံးသက်ချက်ပြီးအခုတခါတော့ကျန်းမာရေးခန္ဓာဖြစ်ပါတယ်ဒီတစ်ပတ်မှာတော့အရေးသွေးပြည့်ဝတဲ့ကင်ဆာယောဂါစောင့်ရှောက်မှုအပိုင်းတစ်ကိုတင်ပြထားပါတယ်ကင်ဆာယောဂါဖြစ်ပွားနှုန်းသေဆုံးနှုန်းမြင့်မားလာခြင်းနေမှာအရေးသွေးကောင်းမွန်တဲ့ပြုစုဆောင်ရှောက်မှုတွေရှိဖို့အရေးကြီးလာပြီလို့ကင်ဆာအထူးကုတွေကတိုက်တွန်းပါတယ်ကင်ဆာအတွက်အရေးသွေးပြည့်ဝတဲ့ပြုစုဆောင်ရှောက်မှုတွေထဲမှာအရေးကြီးဆုံးကဘယ်အချက်လဲဒါကိုဘယ်လိုဖြစ်အောင်လုံနိုင်တယ်လဲစရရည်နဲ့ပတ်သက်လို့ကင်ဆာအထူးကုနဲ့အငိမ့်စားပါမောက်ကဆရာဝန်ကြီးဒေါက်တာဦးစိုးအောင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ကင်ဆာအထူးကုဆရာဝန်ကြီးဒေါက်တာဦးစိုးအောင်ခင်ဗျာကျွန်တော်တို့ဒီကင်ဆာယောဂါနဲ့ပတ်သက်လို့အပြောင်းအလဲလေးရှိလာတဲ့အခါကျတော့ဆရာအခုလောလောဆယ်မြန်မာနိုင်ငံမှာဒီကင်ဆာယောဂရဲ့အနေထားကဘယ်လိုရှိလဲဆရာကြီ
းအခုလောလောဆယ်မှာတော့ဗမာပြည်မှာဒီမကဘူးတကမ္ဘာလုံးမှာကင်ဆာကဖြစ်တဲ့လုံးဝပေးတဲ့နှောင်းတက်နေတာပေါ့လေအဲအဖြစ်များတဲ့ကင်ဆာတွေကယောက်ျားလေးမှာတက်တာအဆုံးနှစ်ကအစာအိမ်သုံးကအသည်လေးရာအစာမျိုးပြောငါးကနှာခမ်းနဲ့ကတွင်ကင်ဆာတွေဖြစ်များတယ်မိန်းကလေးမှာကြတော့နံပါတ်၁ကကျွန်တော်နိုင်ငံမှာစပါးကဲကင်ဆာပိန်ကောင်းကင်ဆာပေါ့နံပါတ်၂ကရင်သားကင်ဆာနံပါတ်၃ကအဆုတ်ကင်ဆာနံပါတ်၄ကအစာအိမ်နံပါတ်၅ကအသည
်ဟုတ်ကဲ့ဆရာတော့ဒီကုသမှုအပိုင်းအခြေအနေရောဘယ်လိုရှိလဲဆရာကြီ
း2012ကဆော့သ်အီစ်အရှာစစ်တမ်းနိုင်ငံရှိတဲ့ရှင်းနိုင်ငံမှာကျွန်တော် data action study ဆိုပြီးလုပ်တာအဲ့တော့ဗမာနိုင်ငံအတွက်တစ်သက်ကိုကျွန်တော်တို့ဆွေးနွေးပြထုတ်တာရှိတယ်အတူချုံးပြောရလို့ရှိရင်ဗမာနိုင်ငံမှာကင်ဆာဖြစ်လို့ရှိရင်တစ်နှစ်တွင်းမှာ39ရာခိုင်နှုန်းပေးတယ်32ရာခိုင်နှုန်းကရှင်တော့ရှင်တယ်ဒါပေမဲ့မိသားစုက financial catastrophe ဘယ်လိုလဲလဲနှုန်းချက်ဖြစ်ရတာဆေးရည်ကြတာပေါ့အဲ့ဒါပို့ပြီးတော့အော်29ရာခိုင်နှုန်းကတော့ဟိုတော်တော်မွဲတူကြီးကြတယ်အဲ့လူတွေကအိုးမဲ့အိမ်မဲ့ရှိရာရောင်းအဲ့ဒီချိန်တည်းရောက်တယ်အဲ့တော့နောက်ဆုံးကောက်ချက်ချရတာအဲ့ဒီ study ရောကျွန်တော်တို့ပါပါနိုင်ငံလူ1000လောက်ပါတယ်လူသားပေါ့ center 6ခုနောက်ဆုံးဘလို့ကောက်ချက်ချရတဲ့ဆိုတော့ဗမာနိုင်ငံမှာကင်ဆာဖြစ်ရတာတကယ်ကဆွေးကြောက်တာပဲဆိုပြီးတော့ပြောတာ
ဟုတ်ကဲ့ဆရာတော့အခုလိုဒီသေဆုံးငွေကြေးကုန်ကြမှုတွေများလွန်းနေတဲ့အနေအထားနဲ့လွတ်မြောက်နိုင်ဖို့ဘယ်လိုမျိုးလုပ်ဆောင်နိုင်မလဲဆရာ
အဓိကတော့ကျွန်တော်ဒီနေ့ emphasize လုပ်ချင်တာလူနာတွေအတွက်ကောက်ရကင်ဆာကိုအကောင့်ဘယ်လိုလုပ်မလဲဆိုတာအမှတ်တရအကြီးကြီးတော့ body discipline management အဲ့ဒါ body discipline management ဆိုတာကဒီကင်ဆာရောကုတဲ့နေရာမှာတယောက်ချင်းဆရာဝန်တစ်ဦးချင်းကုတာမယ်ကင်ဆာအတူကိုအကုန်လုံးပေါင်းပြီးတော့ကုရမယ်။အဲဒီတော့ medical college စီဒီရတဲ့ဆိုင်နဲ့ကင်ဆာရောဂါပညာရှင်ပါမယ်။ခွဲစိတ်တဲ့ကင်ဆာရောဂါပညာရှင်ပါမယ်။ရောင်ခြည်ပညာရှင်ပါမယ်။ရောဂါဗေဒပညာရှင်ပါမယ်။ဆေးဝါးဗေဒပညာရှင်ပါမယ်။နောက်ကျွန်တော်တို့ palliative care လို့ခေါ်တဲ့ အထောက်အကူပြုပေါ်တယ်။နာကျင်မှုတက်တာလည်းခုတာပေးတဲ့အထောက်အကူတွေရှိတယ်။နာကျင်မှုဆိုတာစိတ်ကောကိုယ်ဝနာကျင်မှုတွေပြောတာ။ Now ontology nurse ရပါမယ်။ Social worker ရပါမယ်။အဲ့တော့ဒီ palliative care ကတော့ဘယ်အတိုင်းဓာတ်ပြီးပါလဲဆိုတော့ social aspect ကပါတော့နောက်ဘေးနဲ့ပတ်သက်တဲ့ဆေးဝါးတွေပါတဲ့အခါကျတော့ OPS ပေါ့ဒါအစိုးရနဲ့ပါပါလာတယ
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကုဏကပြောတယ်ဒီကဏ္ဍပေါင်းစုံကဆရာဝန်တွေပေါင်းစည်းပြီးတော့ပူပေါင်းကုသတာပေါ့ဆရာနော်အဲ့တော့အဲ့ဒါကမြန်မာနိုင်ငံမှာပုံမှန်အားဖြင့်လုပ်လို့မရှိဘူးပေါ့ဆရာနော်နိုင်ငံတကာမှာကတော့ပုံမှန်လို့ဖြစ်နေတဲ့သဘော
လုပ်လို့ရှိတယ်အမစင်တူပုံမှန်ဆိုလို့ရှိရင်ဥရေကလောက်ပါတယ်။နောက်သူတို့နိုင်ငံမှာလည်းလူနာနဲ့ဆရာဝန် oncologist ပေါ့ဒီကင်ဆာကုသဆရာချိုးစာမြင်ရ။ကျောင်းနိုင်ငံကြတော့ချိုးစာတော်တော်မမြင်ဘူး။ဒီ workload ကတော်တော်များတယ်ဝန်ပိတယ်ဝန်ပိနေတယ်လူနာလည်းမလုပ်နိုင်ဘူး။ဥပမာကရေးကြည့်တဲ့လူနာတွေသူတည်တနာပါမဲ့လူနာတွေနောက်ဆုံးဖြတ်ချက်လည်းကိုမချနိုင်တဲ့လူတွေကြောက်ရွံ့ရှင်အဲ့ဒါကြောင့်လုပ်ကိုလုပ်အောင်ကျွန်တော်ဒါအူရီရာ legislation ပေါ်လာတော့ directive ပေါ်လာတော့ဝင်ချတာမျိုးထုတ်တယ်အဲ့တော့အခုဟာကတော့ဘယ်သူမှမလုပ်ဘူးတလားတခါကျွန်တော်တို့ joint cancer meeting ရရှိတယ်ဒါကကိုယ်ပါတော့ကိုထူးခြားတဲ့ case တွေတင်လာတယ်လူနာတယောက်ချင်းအတွက်အရေးကြီးတဲ့လူနာတွေအတွက်သူတည်တနာလုပ်ဝင်လူနာတွေအတွက်သူတို့အကောင်းဆုံးဘယ်လိုလုပ်လို့ထိုင်ဆွေးနွေးတာမဟုတ်ဘူးအဲ့တော့ MDD ဆိုတာကြောင့်လည်းတော့မရှိသေးဘူးလို့မာဒီ discipline management ဆိုတာမရှိသေးဘူးလို့
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလို့ဒီကဏ္ဍပေါင်းစုံဆရာဝန်တွေစုပေါင်းကုသတဲ့အတွက်အကျိုးကျေးဇူးကဘယ်လိုရမလဲဆရာ
။အကျိုးကျေးဇူးဘယ်လိုရလဲဆရာကျတော့ဥပမာလေးတစ်ခုပဲပြောမယ်။ပြီးခဲ့တဲ့လကပဲလူနာတယောက်ကျွန်တော်ကြောရွံ့မှာပေါ့။ကြောရွံ့အပေါ်ပိုင်းလည်းပင်ကြောရွံ့မှာကင်ဆာအဲ့ဒီနောက်မှာကပ်ပီးကင်ဆာဖြစ်တယ်။ကျွန်တော်ထဲကအောင်ရောမှယူဖြစ်နေတယ်။အဲ့ဒါကိုသူတို့ခွဲလိုက်တယ်။ခွဲပြီးတော့ချက်ချင်းကျွန်တော်တို့ကအသားစားကဘာမျိုးစားမှမသိခင်အဲ့ဒီကြောရွံ့အော်ရောမကြီးတီးပြီးဆိုချက်ချင်းကျွန်တော်ပြင်တယ်။ဘာကြောင့်လဲဆိုတော့အသားကဘာမျိုးဆဆဖြစ်ဖြစ်ဒီဥစ္စာဆက်ပွားတော့မယ်။အော်ရောမကြီးဖြစ်တော့မအောက်ပိုင်းပြေတော့မယ်။အဲ့တော့ကျွန်တော်တည့်ရမချအောင်ဒီနေ့ပြည်လို့ရှိရင်ရောင်ကြီးတန်းအလိုက်နောက်နေ့တို့ပြင်တာပဲ။အဲ့တော့အဲ့ဒီနောက်မှာဒီခွဲဟိတ်ဆရာနဲ့ရောင်ကြီးတပားနေနဲ့ကျွန်တော်လည်းအဆက်ဆက်မရှိဘူး။သူတို့ကမသိဘူး။မသိတဲ့နဲ့အဖြေအသားကအဖြေဒီရောက်ရတဲ့ဒီထိုင်နေဆောက်နေ။နှစ်ပတ်တော့မဟုတ်ဘူး။သုံးပတ်တလနေပါကြာပါအဲ့တော့ဆောလာဘက်ကလူနာခြေတော့လှုပ်နေပြီလက်လှုပ်နေပြီအဲ့ဒီတလားအတွင်းမှာလူနာကခြေတော့ဝင်တော့ပြေပါလုံးဝမလှုပ်နိုင်ဘူးခြေတော့လက်ပြေသွားတဲ့ခြေလေးရောတော့ကင်လို့ဒီအနာကဝတ်သွားတော့လေအဲ့ဒီဆုတ်ရှားမှုကအောင်ရပြန်မကောင်းတော့အဲ့ဒါလူနာရဲ့ကွာတဲ့ life ကကျန်တဲ့သူစက်တန်းတစ်လျှောက်ကအဲ့ရောက်မှာပက်လက်ကြီးနေလေစိတ်ဆင်းရဲနေနေရ
ဟုတ်ကဲ့ဆရာအဓိကတော့ဒီခွဲစိတ်တဲ့ကင်ဆာဆရာဝန်နဲ့ခုနကဒီရောင်ကြီးကင်ဆာဆရာဝန်နဲ့ပေါ့နော်ဆက်ဆက်မှုအားနေသွားတဲ့အတွက်ဖြစ်သွားတာပေါ့ဆရာနော
်အားနေပါမယ်အဲ့ဒါမဟုတ်ရောင်ကြီးဆရာနဲ့ဒီရှေးကုတဲ့ American College နဲ့ Radiation ကိုဆက်ဆက်မှုရတယ်တော်တော်အားနေတယ်အဲ့ဒီကားလေးကြောင့်ရှင် Radiation ကိုလူနာတယောက်က Radiation ဆောင်နေရတယ်သူ့မှာဒီဆောင်တဲ့အချိန်မှာယောဂါကိုမဆောင်ဘူးယောဂါဆက်ပြီးတော့သွားနေမှာပဲအဲ့အဲ့ဒီအချိန်မှာသူတို့ကတကယ်တမ်းက American College ရှေးဘက်ကိုအပ်ပြရမယ်အဲ့တော့မတိုင်မီမအောင်ဘူးသူတို့ဘာလို့ပြင်ပြန်ပေးလဲဆိုတော့ treatment ကအပြည့်ဝ perfect treatment တကယ်ကွက်တိကတဲ့ treatment ကိုမရဘူးအများကြီးပဲအဲဒီတော့လူနာတွေကမဆုံးမသေးဘူးလည်းဆုံးမသွားရတယ်အများကြီးရှိတယ်ဒါကတရားမဲ့တရားဟိုအချိန်ဆက်မမီ MDD မရှိလို့ဖြစ်တဲ့ပြဿနာတွေပဲဒီလိုအမျိုးတွေကကျွန်တော်အချင်းချင်းကကျွန်တော်မျက်စိမှာအများကြီးဖြစ်နေတယ်အဲဒါကျွန်တော်တို့ကလွယ်လို့ရိုးရိုးတိတိအဆိုင်ဝင်ဆောင်လည်းမသိဘူးအဲ့ဒီဆရာဝန်တော်မဟုတ်ဘူးအပေါ်အုတ်ချုပ်တဲ့သူတော့မသိဘူးအဲ့တော့အုတ်ချုပ်တဲ့သူဘိုင်းလိုက်ဒါလေးကိုကြောက်အောင်နားထောင်တတ်ဖို့လိုတယ်အင်နာရေးကြီးရတာ confidence ဆိုတာဒါကိုပြောတာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းဝင်းတင်ပြတဲ့ကျမ်းမာရေးကဏ္ဍပြီးအခုတခါတော့တိုင်းရင်သတင်းလွှာတုတ်လွှင့်မှုအချိန်ရောက်လာပါပြီထိုင်းအခြေစိုက် Fever Wine တော်သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပူတီတောင်မြို့နယ်ထိတ်ထူးပေါက်ကြီးရွာမှာဘုံကွဲခဲ့လို့မွတ်စလင်ကလေးငယ်အများပြားတေဆုံးဒဏ်ရာရရှိခဲ့ပါတယ်။ကရင်ပြည်နယ်ကမတ်မောင်မြို့နယ်မှာ KNU တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားယခုလမှပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့မြန်မာငွေကြေးမှာဗိုလ်ချုပ်အောင်ဆန်းပုံပြန်လည်အသုံးပြုလာတဲ့အပေါ်တိုင်းသားတွေကဘလို့မြင်ပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ကြောက်ရံအုပ်စုထိတ်ထူးပေါက်ကျေးရွာအနီးဇန်နဝါရီလ9ရက်နေ့နံနက်ပိုင်းကဘုံတလုံးပောက်ကွဲတဲ့အတွက်မွတ်စလင်ကလေး၄ဦးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။သေဆုံးသွားသူတွေကတော့ယာစိန်ဦးလာ10နှစ်၊အဒူရာမန်10နှစ်အပါအဝင်၄ဦးမှာပွဲချင်းပြီးခဲ့ပြီးဗူဒီတောင်ဆေးရုံအရောက်မှာ၂ယောက်ထပ်မံသေဆုံးတာဖြစ်တယ်လို့ဆေးရုံကိုသွားရောက်ခဲ့တဲ့ဗူဒီတောင်မြို့ခံတဦးကပြောပါတယ်။သူတို့တွေဟာကျေးရွာအနီးမှာရှိတဲ့တောင်မာထင်းခုတ်ဖို့သွားစင်မှာပဲအခုလိုဘုံပောက်ကွဲထိမိခဲ့တာဖြစ်တယ်လို့ယွာရားတွေကပြောပါတယ်အခုပောက်ကွဲတဲ့နေရာမှာမကြသေးမီကအစွဲစစ်ကြောင်းတစ်ခုကစခန်းချနေထိုင်ခဲ့ဖူးပြီးပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာလည်းစစ်တပ်ကလက်ရောက်စစ်ဆေးခဲ့တယ်လို့ကြေးရွာသားတွေကပြောပါတယ
်ကရင်ပြည်နယ်ကမောင်မောင်းမြို့နယ်မှာကရင်မျိုးသားစီယုံ KNU လက်အောက်ခံ KNL တပ်မ9နဲ့မြန်မာသမ္မတတို့ကြားအခုလမှဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အယက်သားတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အခုလ၂ရက်နေ့ကကရင်မျိုးရလူမျိုးရေးသမ္မတ KNL သမ္မတ9တရားနှစ်တိုက်ရင်နဲ့မြန်မာသမ္မတခမရ408စစ်ကြောင်းကြားကမမောင်းမျိုးနဲ့ဝတ်တူခုနဲ့လေဘူးထလမ်းပေါ်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ဒေသခံရွာတကြီးနှူးဖြစ်တဲ့စောကျော်စိန်တန်းအသက်60နဲ့စောတီက63နှစ်သူနှူးထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။အဆိုပါနှစ်ဖက်ကြားပြစ်ခတ်မှုကြောင့်သမ္မတဘက်ကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမန်ငါစီရေချုပ်ဘူမှုစောကလေတို့ကပြောပါတယ်။ဒါပြင်ပြီးခဲ့တဲ့လ KNU တပ်မတော်ဘက်မှာလည်း KNU တိုက်ရင်နဲ့သမ္မတကြားထိသွေးမှုနှစ်ကြိမ်ဖြစ်ပွားပြီးနောက်ပိုင်းသမ္မတတိုက်ရင်3ရက်တိုင်အားထပ်မံဖြစ်တင်ထားတာရှိနေခဲ့ပါတယ်။
ဒီဇင်ဘာလ25ရက်နေ့ကနေစတင်ကျင်းပခဲ့တဲ့ဆယ်ကြိမ်မြောက်မွန်ပြစ်ပါတီဗဟိုညီလာခံမှာထိပ်ပိုင်းခေါင်းဆောင်တွေအစ်စ်ပြန်လဲရွေးချယ်ရမှာနိုင်ငံသားကဥက္ကဋ္ဌဖြစ်လာပြီးအထွေထွေတွင်းရေးမှုနဲ့စစ်ဦးစီးချုပ်နေရာပြောင်းလဲမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ5ရက်နေ့ကလျှို့ဝှက်မဲစနစ်နဲ့ရွေးချယ်ခဲ့ရမှာနိုင်ငံသားကဥက္ကဋ္ဌနိုင်အောင်မင်းကဒုတိယဥက္ကဋ္ဌအထွေထွေတွင်းရေးမှုနိုင်ကျော်ရဲ့တွဲဖက်အတွင်းရေးမှုနိုင်ဝင်းလာစစ်ဖက်ဆိုင်ရာကောမဒီအတွင်းရေးမှုဗိုလ်ချုပ်ဗညာမဲဆန်းဗဟိုအလုံမှုဆောင်အဖွဲ့ဝင်နိုင်လေကြီးကောင်းနိုင်အေးမွန်နိုင်ပညာလယ်နဲ့နိုင်အောင်ငေးတို့ရွေးချယ်ခံရပါတယ်။ကျမရေးအရာဥက္ကဋ္ဌနိုင်ထောမွန်အနားယူလိုက်တဲ့အတွက်ခေါင်းဆောင်အပြောင်းလဲရှိတယ်ဆိုပေမဲ့လည်းအစဉ်လာတိုင်းလူဟောင်းတွေပဲရာထူးတဆင့်တိုးသွားချင်တာဖြစ်တဲ့အတွက်မွန်ပြစ်တရဲ့မူဝါဒပိုင်းဆိုင်ရာမှာထူးထူးခြားခြားပြောင်းလဲဖြစ်ပေါ်မှုရှိလိမ့်မယ်လို့မထင်ကြောင်းစောင့်ကြည့်လေ့လာသူတွေကသုံးသပ်ကြပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်နေ့ကရေးမြို့နယ်ရေးချောင်းဖျားဒေသရှိဗဟိုဌာနချုပ်မှစတင်ကျင်းပတဲ့မွန်ပြစ်ပါတီဗဟိုညီလာခံမှပါတီခေါင်းဆောင်အစစ်စစ်တွေကိုလျှို့ဝှက်မဲပေးစနစ်နဲ့အသစ်ပြန်လည်ရွေးချယ်ခဲ့တာဖြစ်ပါတယ
်။လက်နက်ကင်တပ်ဖွဲ့တွေကစီတစ်ဖက်တည်းအပြည့်အကြောင်းကြေညာထားပေမဲ့လက်နက်ကင်တပ်ဖွဲ့အများပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီပေါ်နန့်ဆန်နံဘလူနဲ့မန်တုံမြို့နယ်တွေမှာတိရခန့်တွေဟာမြေမြုပ်မွေးဆက်တိုက်ဆွေးလို့နေမင်းမှုတွေဖြစ်နေပါတယ်။ဇန်နဝါရီလ6ရက်နေ့ကမြို့သက်စိတ်ပစ္စည်းဝယ်တဲ့ဒေသခံတို့မိုင်းနေမိရမှာတန်ရာပြင်းထန်တဲ့တူကိုလာရှုစေးရုံပို့ရပြီးတန်ရာသိပ်မပြင်းတဲ့တူကိုတော့ကြောက်မဲစေးရုံကိုပို့ဆောင်ထားရတယ်လို့အိုင်းတမောလူမှုကူညီရေးသင်းကကိုအပန်းကပြောပါရတယ်။2019ခုနှစ်အတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းပေါက်ကွဲမှုကြောင့်သေဆုံးသူ16ဦးရှိပြီးတန်ရာရသူ34ဦးရှိကြောင်းလူမှုကူညီရေးသင်းဖွဲ့တွေကပြောဆိုပါရတယ်။
ချင်းပြည်နယ်ပလဝမြို့နယ်ထဲကငရှာကျေးရွာမှာဒီဇင်ဘာလ9ရက်နေ့ကဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးအမျိုးသမီးတဦးဒဏ်ရာအပြင်းထန်ရရှိခဲ့တာကြောင့်ပလဝစေယုံကနေစစ်တွေစေယုံကိုပို့ဆောင်ခဲ့ရပါတယ်။ငရှာရွာသူတော်ဝှေ့တင်ဟာတော်ထဲတွားရင်မိုင်းနှင်းမိတာလို့ပလဝမြို့နယ်တိုက်ပွဲရှောင်တွေနဲ့တဘာဝဘေးကူညီရေးအဖွဲ့အတွင်းရေးမှူးဦးကျော်အောင်ကပြောပါတယ်။ပောက်ကွဲတဲ့မိုင်းဟာဘယ်အဖွဲ့ကထောင်ထားတယ်ဆိုတာမသိရှိရဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ဒီအချိန်မှာပဲငရှာကျေးရွာမှာအမျိုးသားတဦးမိုင်းနှင်းမိတာကြောင့်သေဆုံးခဲ့ပါတယ်။ပလဝမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့အကြားတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2020 January 9ရက်နေ့ကစပြီး2020 January လ9ရက်နေ့ကစတင်ပြီး ဖို့ကျောင်းဆန်းပုံပါစက်ငွေ1000တန်းငွေဆက်ကူတွေကို NLD အစိုးရကနေစတင်ထုတ်ဝေရမှာမြို့နယ်တိုင်းကမြမစီးပွားရေးဘဏ်မှာတွားရောက်လဲလဲစတင်အသုံးပြုနေကြပြီဖြစ်ပါတယ်မြမငွေကြေးမှာဗိုလ်ချုပ်အောင်ဆန်းပုံပြန်လဲအသုံးပြုခြင်းဖြင့်တိုင်းနာစီလုံးညီညွတ်ရေးပြောင်စုပြုပြင်တိဆောက်ရေးမှာဘလို့မျိုးအကျိုးပြုနိုင်မှာသလဲဒီအပေါ်ကိုတိုင်းသားတွေကဘလို့မြင်မှာသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
စစ်အစိုးရလက်ထက်ကတည်းကဗိုလ်ချုပ်အောင်ဆန်းပုံမှာမြမငွေစက်ကူထုတ်လို့အသုံးပြုမှုရပ်တန့်ထားရာကနေအခုလဆန်းပိုင်းကပြည်ထောင်စုမြန်မာနိုင်ငံတော်ဗဟိုပန်ကနေဗိုလ်ချုပ်အောင်ဆန်းပုံမှာ1000တန်းငွေစက်ကူကိုစတင်ထုတ်ဝေအသုံးပြုခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းရုပ်ပုံပါငွေစက်ကူကိုအခုလိုထုတ်ဝေတာဟာမြမခေါင်းဆောင်တွေအနေနဲ့လူမျိုးကြီးဝါဒကျင့်သုံးနေဆဲပဲလို့ခန့်စားမိကြောင်းကရားပြည်နယ်ခေါ်ကရင်နီပြည်တောင်သူလယ်ထမားများတမက်ကကကိုဒီဒီကအခုလိုပြောပါတယ်
။ဆိုတော့ပတ်သက်တဲ့တိုင်းပြည်တစ်ခုမှာတော့လူအရော်နော်။ဟိုအားလုံးအကျုံးဝင်တဲ့ဆန္ဒခေါင်းဆောင်ပုံတွေဗာရဲထည့်တော့ပူကောင်းတော့ပေါ့။ဒီပတ်သက်ထုတ်တော့ဒီဂျေယိုတွေပေါ်လေလိုင်းမှာဒီဆောက်တော့ကျွန်တော်တို့တွေကမဟာလူမျိုးကြီးဝါဒရဲ့ဒီလူမျိုးကြီးတစ်ခုအနေမှာကျွန်တော်တို့လာမှုတဲ့အားဆိုတဲ့ message ပေါ့နော်။တရင်တကာပူမှကျွန်တော်တို့မြင်ပါလေ။
ဗိုလ်ချုပ်အောင်ဆန်းနာမည်ကိုရွေးကောက်ပွဲအတွက် NLD အစိုးရကအသုံးချနေတယ်လို့ဖြစ်နေတယ်လို့မှုန်ပြင်းတဲ့အရပ်ဖက်ဖွဲ့စည်းများကွန်ရက်ညီနိုင်ရေးမှူးမင်းအောင်ထူးကပြောပါတယ်
ဒီပတ်စံရဲ့တံမိုးနဲ့ဒီကူကဆက်တန်းနေရတဲ့ဘဝအတွက်ကပုံရည်ကြီးနေတာပေါ့နော်အဲ့လိုပဲမြင်တာပေါ့နော်တစ်ခါမှကဒီလက်ရှိ NLD အစိုးရကနေဒီရွေးကောက်ပွဲဒီလာတယ်ဒီလိုကိစ္စမျိုးကြီးပေါ့နော်ဟိုအဲ့လိုမျိုးဒီပတ်စံကိစ္စကြီးပဲမဟုတ်ဘူးပြန်နေဒီတိုင်းကကြီးကကော်မတီဖွဲ့တာတော့ဘာလို့စသဖြင့်ပေါ့နော်အဲ့လိုဟာမျိုးကြီးကလှုပ်လာတာတွေတော့ကျွန်တော်တို့တွေ့နေရတာတိုင်းသားတွေလိုချင်တဲ့နိုင်ငံရေးစစ်ဘာသာတွေပါတီကြီးတို့ကပဲသွန်မှုချင်တဲ့စိတ်ဆန္ဒကအဲ့မှာပေါ်နေတယ်ကျွန်တော်အဲ့လိုမြင်တယ်
နေပြည်တော်ပြည်သူ့လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တဦးကဗိုလ်ချုပ်အောင်ဆန်းပုံအပြင်တိုင်းနာခေါင်းဆောင်တွေရဲ့ရုပ်ပုံပါငွေဆက်ကူထုတ်ဝေပေးဖို့တောင်းဆိုထားလို့အခုလိုဗိုလ်ချုပ်ပုံပါငွေဆက်ကူကိုထုတ်ဝေရတာဖြစ်တယ်လို့ဗဟိုပန်ဒုတိယဥက္ကဋ္ဌဒေါခင်စောဦးကလွတ်တော်မှာဖြေကြားထားဖူးပါတယ်ဗိုလ်ချုပ်အောင်ဆန်းကြေးရုပ်ဗိုလ်ချုပ်အောင်ဆန်းရုပ်ပုံနဲ့အမည်တွေကိုရှေ့တန်းတင်နေမယ့်အစားဗိုလ်ချုပ်အောင်ဆန်းရဲ့လောက်ရတွေစိတ်တက်တွေကိုရှေ့တန်းတင်ရင်ပြည်ထောင်စုကြီးအတွက်ပို့ပြီးအကျိုးရှိလိမ့်မယ်လို့ NCA ငင်းချိုင်းလုပ်ငန်းစဉ်တလျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute ကဒါရိုက်တာဥခွန်ဆိုင်ကအခုလိုပြောပါတယ်
ဒီထက်ပိုကောင်းစေခြင်းနဲ့ဆိုလို့ရှိရင်အစိုးရအနေနဲ့သူ့ရုပ်ထုတို့သူ့ဓာတ်ပုံတို့ကိုရှည်တန်းတင်မဲ့အစားသူ့လုပ်ရတွေကိုရှည်တန်းတင်ဖို့သူ့ရဲ့စိတ်ဓာတ်ကိုရှည်တန်းတင်ဖို့ဒါအရေးကြီးပါလေပိုပိုမှအကျိုးရှိလိမ့်မယ်လို့ပဲကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ပိုချောင်းဆန်းပုံပါငွေစက်ကူတွေကိုစစ်အစိုးရမတိုင်မီကာလကငွေစက်ကူတွေအပြင်ငွေအကျွေစိတ်တွေမှလည်းထက်တွင်းရိုက်နှက်ပြီးထုတ်ဝေအသုံးပြုခဲ့ကြပါတယ်
ဆက်ပြီးတော့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားကိုဒီဇင်ဘာလ28ရက်နေ့ကမွန်ပြည်နယ်စိုက်မျောမြို့နယ်မှာကျင်းပခဲ့ရမှာမွန်လူငယ်တွေအနေနဲ့ပါတီနိုင်ငံရေးနဲ့လက်နက်ကင်တော်လှန်ရေးတွေမှာပါဝင်ဝင်ရံကြဖို့တက်ဆိုင်ရာပါတီခေါင်းဆောင်တွေကတိုက်တွန်းထားပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
အသက်18နှစ်ပြည့်ပြီးမွန်လူငယ်တွေအနေနဲ့နိုင်ငံရေးပါတီမှာပါဝင်ဝင်ရံကြဖို့နဲ့လာမယ့်ရွေးကောက်ပွဲမှာမဲထဲကြဖို့ဒီဇင်ဘာလ28ရက်နေ့ကဝန်ပြည်နယ်ကြိုက်မြော်မြို့နယ်မှာကျင်းပခဲ့တဲ့ရှစ်ကြိမ်မြောက်မွန်လူငယ်နေ့အခမ်းအနားမှာတိုက်တွန်းခဲ့တယ်လို့မွန်လူငယ်ခေါင်းဆောင်တူဖြစ်တဲ့မိဆန္ဒနွန်ကခုလိုပဲပြောပါဗျ။
အသက်18နှစ်ပြည့်ပြီးလူငယ်တိုင်းကိုဒီရောပေါ်မှာမဲထဲဖို့ရဲ့နောက်တစ်ချက်ကဒီမွန်ဒီလိုရေးပါကီကိုပူပေါင်းကဝန်ရံပေးဖို့ပေါ့အဒီရွယ်ချက်နဲ့နှစ်ချက်ပေါ့
အခမ်းအနားကိုအဲ့ဒီနေ့မနေ့ပိုင်းကကြိုက်မြော်မြို့နယ်ပြုံကူတောင်ချီရင်ကွင်းပြင်မှာကျင်းပခဲ့တာဖြစ်ပြီးမြို့နယ်ကြေးရွာကိုစားပြုလူငယ်ပင်ခရအဖွဲ့90ကျော်တန်ဃာတော်တွေနဲ့နေနေရရကမွန်လူတို့တွေမွန်ပြည်တစ်ပါတီနဲ့မွန်ညီညွတ်ရေးပါတီခေါင်းဆောင်တွေလူငယ်နဲ့စာပေရင်ကျေးမှုဖွဲ့တွေအရက်ဖက်လူမှုဖွဲ့စည်းတွေပါဝင်စုစုပေါင်းအင်အား2000ကျော်ခကစစ်ကြောင်းတွေနဲ့စီးတန်းချီတက်ခဲ့တာပါမျိုးသားရေးတာဝန်တရအနေနဲ့မွန်လူငယ်တွေနိုင်ငံရေးမှာပါဝင်ဝန်ရံသွားကြဖို့နဲ့ပြစ်ဆုတ်ပါမှာလဲခေါင်းဆောင်ဖြစ်တာဝန်ယူကြဖို့မွန်ပြည်တစ်ပါတီဗဟိုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှကဒီခန်းနာမှာမွန်မာသာနဲ့အခုလိုပဲမိတ်ခွန်းပြောဆိုတိုက်တွန်းခဲ့ပါတယ
်နိုင်ငံတော်တော့စကပေါ်တူပေါ်ဆုံးကကေတော်အတော့ကပနေကော
ပြစ်ဆုတ်ပံခေါင်းဆောင်ပြင်အနာဂတ်ခေါင်းဆောင်တွေဖြစ်လူငယ်တွေရှေ့ဆောင်ပြီးတော့အမျိုးသားတာဝန်ထမ်းဆောင်ပေးကြပါဒီကနေ့မှလူငယ်တွေနိုးနိုးကြွကြားစူးစူးစီးစီးနဲ့နိုင်ငံရေးမှာပါဝင်လှုပ်ဆောင်လာဖို့ကိုအခြေအနေကအလွန်ပဲတောင်းဆိုနေပါပြီ
အထူးဖြင့်လူငယ်တွေမိမိတို့စွမ်းရည်ကိုမြင့်တင်ပြီးနိုင်ငံရေးမှာအွန်လိုင်းကျင်းလိုက်တစုတစည်းတဲ့ပါဝင်လာဖို့ကိုကျင်းပနေစေမုံမီတဲ့ပါတီပဟိုညီလာခံကနေတောင်းဆိုပါတယ်ဒါပေမဲ့နိုင်ငံရေးပါတီတွေတိုင်းနာလက်နက်ကိုင်တွေကနေလူငယ်တွေကိုလက်နက်ကိုင်ဖို့လှောက်ဆော်တဲ့အပေါ်မှာတခြားတစ်ဖက်မှာလည်းအမြင်တစ်မျိုးဖြစ်သွားနိုင်တယ်လို့နိုင်ငံရေးလှိလာသူနိုင်ရဲစော်ကအခုလိုပဲတုံ ာပြီးတော့လှုပ်ဆော်နေကြလားဆိုတဲ့ပုံစံမျိုးတက်ရောက်သွားမှလည်းစိုးတယ
်မြန်မာနိုင်ငံလွတ်လပ်ရေးအကြုခက်1946ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့မွန်လူငယ်နှီးနှောပလဲပွဲကိုအကြောင်းပြုပြီးတော့မွန်လူငယ်နေ့ကိုသတ်မှတ်ကျင်းပခဲ့တာဟာရှစ်ကြိမ်မြောက်ရှိလာပြီးဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ထိတ်ထူးပေါက်ကျေးရွာမှာဘုံတလုံးပေါက်ကွဲတဲ့အတွက်မွတ်စလင်ကလေးအများအပြားသေဆုံးဒဏ်ရာရရှိသွားခဲ့ပါတယ်။ကရင်ပြည်နယ်ကမမောင်းမြို့နယ်မှာ KNU နဲ့မြမသက်မတော်တို့ကြားအခုလအတွင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်အရက်သားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ဖီဝါဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ VOE ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းတော့စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကြကြောသိန်းကပြောပြမှာပ
ါယူကရိန်းလေကြောင်းလိုင်းကခီးတရင်လေရင်ကိုအီရန်ကမတော်တဆပစ်ချလိုက်တာမျိုးဖြစ်နိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေပေါ်တန်တရားရှိတဲ့သဘောမျိုးသမ္မတဒေါ်နယ်ထရမ်ကလူသိရှင်ညာပြောပါတယ်ယူကရိန်းလေကြောင်းလိုင်းလေရင်ခီးစဉ်အမှတ်9နှစ်ပြတ်ကျသွားတာဟာတရားရုံးကအမှားတစ်ခုလုံးမိတာမျိုးဖြစ်နိုင်ပါတယ်ဒါဟာစပိုင်းဆိုင်ရာချိုးယွင်းမှုကြောင့်လို့တချို့ကပြောပါတယ်ကျွန်တော်ကိုယ်တိုင်ရဲ့အမြင်ကတော့ဒါဟာမေးခွန်းထုတ်စရာတော့မလိုဘူးလို့ထင်ပါတယ်ဆိုပြီးသမ္မတထရမ်ကပြောပါတယ်ယူကရိန်းလေရင်ဟာရုရှားလို့မြေပြင်ကဝင်ပစ်ဒုံးကျည်မတော်ဆထိမှန်ပြီးတော့ပြတ်ကျသွားတယ်ဆိုတာဂျိုရူကရတဲ့အချက်လက်တွေနဲ့ရုပ်ပုံတွေကိုဆန်းစစ်ပြီးအမေရိကန်တာဝန်ရှိသူတွေကသုံးသပ်ထားတယ်လို့အစိုးရသတင်းရင်းမြစ်တွေက VOA ကိုပြောထားပါဗျ။အီရန်နိုင်ငံဟာတာဒိုပြစ်ပယ်ထင်းဒုံးကျည်တွေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ပြတ်ဖို့ရွေချက်ရှိခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။အီရန်နိုင်ငံတွင်ကအမေရိကန်တပ်စခန်းတစ်ခုကိုချိန်ရွယ်ပစ်လွတ်ခဲ့တဲ့အီရန်တို့ရဲ့ဒုံးကျည်တွေဟာအမေရိကန်တပ်ဖွဲ့ဝင်တွေအသက်သေဆုံးဖို့ရည်ရွယ်ခဲ့တာလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကကြာသပတေးနေ့က NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမှုမြန်ကန်မှာပြောပါတယ်။ထောက်လိုင်းရင်သတင်းတွေအရထောက်ထားတွေရှိတယ်လို့လည်းဒုသမ္မတကပြောပါတယ်။ကချင်ပြည်နယ်ပြည်ချင်းနားမြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကြာသပတေးနေ့ကကချင်နေချင်းခရိုင်အဖွဲ့ချုပ် KBC ဥက္ကဋ္ဌဆရာတော်ဒေါက်တာခလမ်ဆမ်ဆွန်နဲ့တွေ့ဆုံပြီးကိစ္စရပ်တော်များကိုဆွေးနွေးကြပါတယ်။20ရာစုပင်လုံးကြီးလာကန်ကိစ္စဘာသာရေးတရားမျှတမှုဆိုင်ရာကိစ္စနဲ့2008အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုဆွေးနွေးကြတယ်လို့ဒေါက်တာခလမ်ဆမ်ဆွန်က VOA ကိုပြောပါတယ်။ကချင်ပြည်နယ်တွင်းမှာစစ်ပေးဆောင်ထွက်ပြေးနေရသူတွေနေရာပြောင်းရေးကိစ္စနဲ့ပတ်သက်လို့သူတို့တွေနေရာရင်းမပြောင်းခင်တံမတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်ဖွဲ့တွေကြားအရင်ဆုံးအပြစ်ရလက်မှတ်ထိုးဖို့ဒေါက်ဆန်းစုကြည်ကိုအကြံပြုခဲ့တယ်လို့လည်းဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ်။မြောက်ပိုင်းမဟာမိတ်ဖွဲ့ကတော့သူတို့ဖွဲ့အနေနဲ့အစိုးရနဲ့တဖွဲ့ချင်းပဲတွဲဆုံတဖွဲ့ချင်းတွဲဆုံဆွေးနွေးမှာမဟုတ်ပဲမူလသဘောထားအတိုင်းတပ်ပေါင်းစုအနေနဲ့ပဲတွဲဆုံဆွေးနွေးမယ်လို့ထပ်ပြောပါရယ်။ဒေါက်ဆန်းစုကြည်ကတဖွဲ့ချင်းတီချောက်ဆွေးနွေးနိုင်မှုအစိုးရကတကားဖွင့်ထားတယ်လို့ပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်တာပါခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါရယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါရယ်။တောက်ကြာနေမနေ့ဖက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30.40-48နဲ့လိုင်းလ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲနေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.